Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်သားရှင်များရှင်။ VOA American အသံရ2022ခုနှစ်စက်တင်ဘာလ23ရက်ပုံထိုးနေ့မနက်ပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ line တိုမီတာ30 40 48 50အပြင် VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနောင်လာပါ။အခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်တော်မှာပါ
။မင်္ဂလာမနက်ခင်းပါတော်သားရှင်များရှင်။ကျမသင်္ကီထိုက်ပါ။ကိုညံဝင်းအောင်နဲ့အတူသတင်းတွေတင်ပြပါမယ်။တပရင်းမြို့နယ်လက်ရက်ကုံရွာကစာတင်ကြောင်းအပေါ်မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုကိုကုလသမဂ္ဂအတွင်းမှုချုပ်ကပြင်းပြင်းထန်ထန်ပစ်တင်ရှုတ်ချလိုက်ပြီးနိုင်ငံတကာရာဇဝတ်မှုကျူးလွန်သူတွေအနေနဲ့တာဝန်ခံရမယ်လို့ပြောဆိုလိုက်ပါတယ်။ရုရှားထိန်းချုပ်ထားတဲ့ယူကရိန်းရဲ့လူဆန်တဲ့ဒွန်းညက်ဒေသတွေကိုရုရှားရဲ့တစိ့တပိုင်းဖြစ်ကြောင်းကြေညာရေးမဲခွဲဖို့အစီအစဉ်ထားပါတယ်။ဟောလိဝုဒ်အကျော်အဝေါ်အင်ဂျလီနာဂျိုလီကတော့ရေဘေးဒဏ်တဲ့ပါကစ္စတန်ကိုရုတ်တရက်သွားရောက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နေနားဆင်ကြရပါမယ်ရှင်။
ကောင်းပါပဲရှင်စစ်ကောင်စီကရှင်းနှစ်ကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲမှာအချို့ကျကိုစားပြုစစ်စနစ်ကျင့်သုံးမယ်လို့ပြောဆိုထားပေမဲ့နိုင်ငံရေးပါတီတွေရဲ့တဘောရာဘလို့ရှိပါသလဲ
ကျွန်တော်နိုင်ငံရေးပါတီဘက်ကကြည့်မယ်ဆိုတော့ပြည်နယ်ပေါ်ရမရှိဘူးလို့သုံးသပ်တယ်လုံးဝဒီနေ့အေဂျန့်ဖို့မရှိတဲ့စစ်ကောင်စီပေါ်မှာလည်းပဲ
နောက်ပိုင်းမှာအပြေအဆုံကိုကြားဖို့ရှိပါတယ်။ဒါအပြင်အခုကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ Christian Shock Comedy ကနေကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုမဲ့ကိုစည်းလေးစီစီရွေးချယ်မဲ့တဲ့င်းနဲ့တိုက်ပွဲတွေကြောင့်ညောင်လေးပင်ခရိုင်မှာဒေသခံတွေတင်းရှောင်နေရတဲ့တဲ့င်းအပြင် Hijab ခေါင်းမင်းချုံဥပဒေကိုမလိုက်နာလို့ဆိုပြီးဖန်ထားတဲ့အမျိုးသမီးတူအီရန်ရဲတပ်ဖွဲ့လက်ထက်တိုက်ဆုံခဲ့ရတဲ့ကိစ္စအများစစ်ဆေးဖို့ကုလရုံးကတိုက်တွန်းတဲ့တဲ့င်းဆောင်မတွေကလည်းကြားရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့ Social Media ပေါ်ကလူကြီးများတဲ့င်းတို့များအမေရိကန်နိုင်ငံရဲ့ ISP မြင်ကွင်းရဲ့မတ်စုနဲ့ကမ္ဘာသလွားခီတော်အစီအစဉ်ကိုရှုစားနားဆင်ရမှာပါအခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုမှတ်တင်ရထိုင်တဲ့ကိုညာဝင်းအောင်တို့ပြောပြပေးပါရှင
်အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့ကုလသမဂ္ဂထူထူးညီလာခံမှာဗုဒ္ဓဟူးနေ့မနက်ခင်းမိန့်ခွန်းပြောဖို့ရှိပါတယ်ကဘာတလွာဆန်းရရိတ်ခါလုံခြုံရေးပိုပြီးခိုင်မာစေရေး AIDS ခုခံအားကျဆင်းမှုကူးစက်ရောဂါနဲ့တခြားသောကပ်ဘေးရောဂါများတိုက်ဖျက်ရေးရန်ပုံငွေထက်မှန်ဖြစ်တင်းရေးကုန်စည်စီးဆင်မှုဂွင်းဆက်ရေးနဲ့ရာသီဥတုပြောင်းလဲမှုအရေးဖြစ်ရှင်းဆောင်ရွက်ရေးတို့မှာအမေရိကန်ရဲ့အားထုတ်ကြိုးပမ်းမှုတွေကိုသမ္မတဘိုက်တင်အလေးထားပြောကြားမှာဖြစ်ပါတယ်ယူကရိန်းနိုင်ငံတွင်ကရုရှားရဲ့ကျူးကျော်မှုကိစ္စကိုလည်းသမ္မတဘိုက်ဒန်ကမင်ကွန်းမှာအလေးထားပြောမဲ့အကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအင်ကာနီမှာသတင်းထောက်တွေကိုပြောပါတယ်ယူကရိန်းနိုင်ငံတွင်ကရုရှားရဲ့မတရားတဲ့အစ်စ်ကိုသမ္မတကပြင်းပြင်းထန်ထန်ရှုတ်ချမှာဖြစ်ပြီးပြီးခဲ့တဲ့လပိုင်းနှစ်အတွင်းတွေ့မြင်ခဲ့ရတဲ့ရုရှားရဲ့ကျူးကျော်မှုကိုကမ္ဘာကခိုင်ခိုင်မာမာဆက်လက်ဆန့်ကျင်ချဖို့ကိုလည်းတိုက်တွန်းမဲ့အကြောင်းဆူလီဗန်ကပြောပါတယ်။ပိုင်းနဲ့ဒီမြဲရေးနဲ့အချုပ်ချာအနာပိုင်မှုမူကိုကင်ဆယ်ပေးလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်တနိုင်ငံကဗရိညင်ကိုထိုးနှက်တိုက်ခိုက်နေချိန်ကုလသမဂ္ဂရဲ့ဗရိညင်ရဲ့အဓိကကြတဲ့မူတွေကိုထပ်မံအခိုင်အမာဖြစ်စေဖို့နဲ့ကုလသမဂ္ဂရဲ့ခိုင်မာအကောင့်ရဲ့အရေးကြီးမှုကိုလည်းတမရကအလေးထားပြောဆိုမှာဖြစ်တယ်လို့လည်းသူကပြောပါတယ်ရှင
်မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လွှားကစိုးရိမ်ပေါ်ရာအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအကြီးအကဲကအထွေထွေညီလာခံအဖွဲ့အစည်းခွန်မှတတိပေးလိုက်ပါတယ
်ဥမြန်မာ l'effroyable situation humanitaire et les droits
မြန်မာနိုင်ငံမှာဆေးပြက်စရာလူသားချင်းစာနာမှုလူအခွင့်အရေးနဲ့လူညုံရေးအခြေအနေတွေဟာတနေ့တခြားပိုဆိုးလာနေပါတယ်လို့နယူးယောက်ကုလသမဂ္ဂရုံးချုပ်ကအင်္ဂါနေ့အထွေထွေညီလာခံဖွင့်ပွဲမေကွန်းမှာအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ပြောကြားသွားတာပါကမ္ဘာတစ်လွှားရင်ဆိုင်နေရတဲ့ပြဿနာကိုကမ္ဘာခေါင်းဆောင်တွေညီညွတ်ဖြေရှင်းကြဖို့ကိုလည်းသူကတိုက်တွန်းပါတယ်ကမ္ဘာတစ်လွှားမကျေနပ်မှုကုန်စည်နှုန်းကြီးမြင့်မှုယုံကြည်မှုပြပြတာမညီမျှမှုတွေဟာလည်းကြီးထွားလာနေပြီးကမ္ဘာကြီးဟာမီးတောင့်နေပါတယ်လို့သူကသတိပေးပါတယ်ကုလသမဂ္ဂနှစ်ပတ်လည်အထွေထွေညီလာခံပထမနေ့ဖြစ်မေကွန်းပြောကြားတဲ့နိုင်ငံခေါင်းဆောင်တွေထဲမှာတူရကီသမ္မတကတော့မြန်မာနိုင်ငံကရိုဟင်ဂျာတွေအရင်နဲ့ပတ်သက်လို့ထည့်သွင်းပြောကြားသွားပါတယ်။ရိုဟင်ဂျာတွေကိုယ်သဘောနဲ့ကိုယ်ဂုဏ်သိက္ခာရှိနေရပြန်နိုင်ရေးကိုအားပေးထောက်ခံကြောင်းသူကပြောဆိုပါတယ်။ဖင်လန်သမ္မတဆော်လီကလည်းလူအခွင့်ရေးလူတွေရဲ့နေစဉ်ဘဝတွေမှာချင်းချောက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဝှမ်းကအခြေအနေတွေကိုမေးမထားကြဖို့တတိပေးတိုက်တွန်းသွားပါတယ်။
ကလင်းငယ်17ဦးအပါအဝင်အနည်းဆုံးလူ73ဦးသေဆုံးခဲ့ရတဲ့စကိုင်းတိုင်းတပရင်းမြို့နယ်လက်ရက်ကုံရွာကစာတင်ကြောင်းအပေါ်မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုကိုကုလသမဂ္ဂအထွေထွေမှုချုပ်ကပြင်းပြင်းထန်ထန်ပစ်တင်ရှုတ်ချပါတယ်မြန်မာနိုင်ငံတွင်းမှာနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်သူတွေအနေနဲ့ တာဝန်ခံရမယ်လို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောပါတယ်။စာတင်ချောင်းတွေနဲ့ဆေးရုံတွေအပေါ်တိုက်ခိုက်မှုတွေဟာဆိုရင်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်မှုဖြစ်တယ်လို့ပဲကုလသမဂ္ဂလုံခြုံရေးကောင်စီကပြင်းပြင်းထန်ထန်ရှုတ်ချထားတဲ့လက်နက်ကင်ပဋိပက္ခကာလတွင်ကလေးငယ်တွေအပေါ်စိုးစိုးရွားရွားအကြမ်းဖက်မှု6ခုတည်းကတစ်ခုနဲ့လည်းကိုက်ညီတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုစားပြောခွင့်ရစတီဖန်ဒူဂျာရစ်ရဲ့အင်ကာနေတိုကြေညာချက်မှာပြောဆိုထားပါတယ်။ကလင်းငယ်တွေအပါအဝင်အရတားတည်ဆုံးမှုတွေနဲ့ပတ်သက်လို့ဆွဆွဲချက်ကိုတော့မြန်မာဆီယနာပိုင်းတွေကညင်းပါတယ်။ကချင်လွတ်မြောက်ရေးအဖွဲ့ KIA နဲ့ဒေသခံ PDF လက်နက်ကင်တွေကအရတားတွေကိုလူသားတိုင်းအဖြစ်အသုံးချခဲ့ရတာတီးခဲ့ရတာလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကုလသမဂ္ဂထုတ်ပြန်ချက်မှာတော့လက်နက်ကင်ပဋိပက္ခတွေဖြစ်နေတဲ့အချိန်မှာလဲကျောင်းတွေဟာဆိုရင်ကလေးတွေကိုအကာအကွယ်ပေးနိုင်တဲ့အန်ဒီယကင်းစွာပညာသင်ကြားနိုင်တဲ့နေရာဖြစ်ရမယ်လို့ပြောဆိုထားပါတယ်။နိုင်ငံတကာဥပဒေတည်းအရတိုက်ခိုက်ရေးတပ်ဖွဲ့ဝင်တွေဟာကလေးငယ်တွေအပါအဝင်အရက်သားတွေဒါမှမဟုတ်လည်းအရက်ဖက်ဆိုင်းရာတွေကိုမတိုက်ခိုက်ရဘူးလို့လဲကုလသမဂ္ဂအတွင်းမှုချုပ်ကထပ်လောင်းပြောပါတယ်။ထိခိုက်တိုက်ဆုံးခဲ့ရသူတွေရဲ့မိသားစုတွေနဲ့ထတ်တူဝန်းရအောင်လဲပြောဆိုထားပါတယ်ရှင်။
မြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်ခံရမှုတွေကိုစုံစမ်းစစ်ဆေးနေတဲ့ကုလသမဂ္ဂရဲ့လုပ်ငန်းတွေအတွက်အမေရိကန်ကနောက်ထပ်ဒေါ်လာ1,000,000,000ပေးမဲ့အကြောင်းကြေညာလိုက်ပါတယ်။နိုင်ငံတကာမှုရေးစေဝါနဲ့တရားဥပဒေစိုးမိုးရေးဘျူရိုကနေတဆင့်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းရေးအဖွဲ့ WIWM ကိုထောက်ပံ့ကူညီသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတနင်္လာနေ့မှာသတင်းထုတ်ပြန်ပါတယ်။နှစ်ပတ်လည်အထွေထွေညီလာခံကျင်းပနေတဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနနဲ့Atlantic Council တို့ပူးတွဲပြီးအကြမ်းဖက်တဲ့ရာဇဝတ်မှုတွေမှာဒုက္ခရင်ဆိုင်နေရသူတွေနဲ့မျက်မြင်သက်သေတွေကိုအကာအကွယ်ပေးရေးခေါင်းစဉ်နဲ့တည်ထောင်ပြုလုပ်တဲ့အခမ်းအနားအတွင်းနိုင်ငံတကာရာဇဝတ်မှုတရားမျှတရေးဆိုင်ရာအမေရိကန်သံတမန်ကြီး Bad Ban Shed ကမြန်မာစစ်တပ်ရဲ့အကြမ်းဖက်တိုက်ခိုက်မှုကြုံရသူနဲ့သက်သေတွေအတွက်အကူအညီထောက်ပံ့ရေးအကူအညီပေးမဲ့အစီအစဉ်ကိုကျင်းပခဲ့တာဖြစ်ပါတယ်။ဒါအပြင်နိုင်ငံတကာကလည်းဒီအစီအစဉ်မှာပါဝင်ထောက်ပံ့ကြဖို့ကိုလည်းသူမကတိုက်တွန်းပါတယ်။မြန်မာနိုင်ငံတွင်ရာဇဝတ်ကျူးလွန်ခံရမှုမှာဒုက္ခရင်ဆိုင်ရသူတွေနဲ့တပ်တွေတွေကိုအကာအကွယ်ပေးဖို့လိုကြောင်းမြန်မာစစ်တပ်ဟာနိုင်ငံရေးအမြင်မတူသူတွေကိုပြစ်မှတ်ထားပြီးလက်ဆဖြောက်ပစ်တာဥပဒေမဲ့တပ်ဖြတ်တာစတဲ့အကြမ်းဖက်လုပ်ရက်တွေကျူးလွန်နေတာကိုကိုယ်တိုင်ခံရသူနဲ့မျက်မြင်တွေကသာယုံကြည်စိတ်ချရတဲ့သတင်းအချက်လက်တွေထောက်ပံ့ပေးနိုင်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။
အဲ့ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9133ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းသတင်းတွေကိုဆက်ပြီးထုတ်လွှင့်နေပါတယ်ယူကရိန်းနိုင်ငံအရှေ့မြောက်ပိုင်းကဒေသတွေကိုရုရှားလက်ကနေယူကရိန်းတို့အ мян ပြန်လဲသိမ့်ပိုက်လာနေချိန်မှာပဲရုရှားထိမ့်ချုပ်ထားတဲ့လူဆန်တဲ့ဒုံးညက်ဒေသတွေကခွဲထွက်ရေးခေါင်းဆောင်တွေကသူတို့နေမြေတွေကိုရုရှားရဲ့တစိတ်တစ်ပိုင်းဖြစ်ကြောင်းကြီးညာရေးမဲခွဲမှုကိုဒီသတင်းပတ်နှောင်းပိုင်းမှာစတင်ကျင်းပဖို့စီစဉ်ထားကြောင်းအင်ကာနေမှာပြောပါတယ်လူမှုဆန္ဒခံယူမဲ့ရုရှားရဲ့အစီအစဉ်ကိုအမေရိကန်သမ္မတအင်ပီရောကချက်ချင်းပဲပယ်ချလိုက်ပါတယ်
The bottom line is that Russia is throwing together sham referendums.
Let the law shit down ma shou nei mu re chang. Data re ma tat ta ti su saung bo Russia bat ka lout da phit nai ne lo American myo ta long chong ye chan pe Jake Sullivan pyo su twa da phit par de. Taing pai tha de lu san ne Donetsk data dwe ko dai nga Russia de ko win me so yin no Ukraine Russia ne sat ko pyan pyin lo ma ya aw ye swe nai ma phit pe. Russia bat ka le aswan goun ka kwe nai ne akwin ana ya shi twa ma phit de lo Russia tamara ဗလာဒီမီယာပူတင်ရဲ့အနီးကမဟာမိတ်တဦးလည်းဖြစ်ရုရှားခေါင်းဆောင်ဟောင်းတဦးလည်းဖြစ်တဲ့ဒီမီထရီမေဗီယရက်ကပြောဆိုလိုက်ပြီးနောက်မှာလူမှုဆန္ဒခံယူပွဲကိုတောက်ကြနေမှာစမဲ့အကြောင်းကြေညာချက်ထွက်လာတာပါရုရှားစကားပြောတဲ့ဒေသကအများပြားရှိတဲ့ဒေသတွင်းမှာလူမှုဆန္ဒခံယူမဲခွဲမှုရလဒ်ကတော့ရုရှားအစိုးရအကြိုက်ဖြစ်လာမယ်အနေအထားမှာရှိပါတယ်
ယူကရိန်းကိုကျူးကျော်စေဆင်နွှဲနေတဲ့ရုရှားနိုင်ငံကိုသမ္မတဂျိုးဘိုင်ဒန်အစိုးရကတန်ခတ်ပိတ်ဆို့မှုပိုတိုးလုပ်နိုင်မဲ့စီမံခန့်ခွဲခွင့်အာဏာကိုအမေရိကန်လွှတ်တော်အမတ်တွေကအင်္ဂါနေ့မှာဆုံးဖြတ်ပေးအပ်လိုက်ပါတယ်။ Republican အထက်လွှတ်တော်အမတ် Pat Toomey နဲ့ Democrat အထက်လွှတ်တော်အမတ် Chris Van Hollen တို့ပူးတွဲအဆိုပြုခဲ့တဲ့ အုပ်ချုပ်ရေးပိုင်းကိုအထောက်အကူဖြစ်စေမဲ့လုတ်ပိုင်ခွင့်မူပေါင်းတရက်ထဲမှာ G7 နိုင်ငံခေါင်းဆောင်တွေနဲ့လက်တွဲပြီးရုရှားရဲ့ရေနံတင်ပို့မှုဈေးနှုန်းကိုထိန်းချုပ်နိုင်ရည်ပဲဖြစ်ပါတယ်။ရုရှားအစိုးရဟာရေနံကရတဲ့အမြတ်ငွေတွေနဲ့စစ်ပွဲကုန်ကြဈေးကိုအသုံးချနေတဲ့အတွက်ဒီဝင်ငွေလမ်းကြောင်းကိုထိထိရောက်ပိတ်ဆို့သွားဖို့လုပ်နေတာပါလို့တွန်ဘီကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။လာမယ့်ဒီဇင်ဘာလကျရင်ရုရှားကတင်ပို့နေတဲ့ရေနံဈေးနှုန်းကိုကန့်သတ်ထိန်းချုပ်ရည်အတွက်အမေရိကန်နဲ့ G7 မဟာမိတ်နိုင်ငံတွေကြားသဘောတူညီမှုရလိမ့်မယ်လို့မျှော်လင့်ထားပါရယ်။အဲ့ဒီအချိန်ရောက်ရင် EU ဘက်မှလည်းရေနံဝယ်ယူတင်သွင်းမှုထိန်းချုပ်ရေးစတင်အကျိုးသက်ရောက်လာမှာဖြစ်ပါရယ်။ဒီလိုလှုပ်ဆောင်မယ်ဆိုလို့ရှိရင်တစ်ကမ္ဘာလုံးအနေနဲ့ညီညွတ်ဖို့လိုတယ်လို့ဒီမိုကရက်အမတ်ဗန်ဟော်လန်ကသတင်းနောက်တွေကိုပြောပါရယ်
။အီရန်နိုင်ငံတွင်းကနေရာ3ခုမှာယူရေနီယံဓာတ်ကျွင်းတွေတွေ့ရှိမှုကိုကုလသမဂ္ဂကစုံစမ်းနေတဲ့ကိစ္စနဲ့ပတ်သက်ပြီးအီရန်နဲ့အနောက်နိုင်ငံတွေကြားအင်ကာနေတီမပြေမလည်ဖြစ်နေစေပါဒီသတင်းပါအတွင်းချင်းပါနေတဲ့ကုလသမဂ္ဂထွေထွေညီလာခံအတွင်း2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကိုပြန်လည်အသက်သွင်းရေးမှာတိုးတက်မှုရဖို့မျှော်လင့်မထားကြောင်းအမေရိကန်ကလည်းပြောဆိုထားပါတယ်။အီရန်နိုင်ငံတွင်အသိပေးကြေညာထားခြင်းမရှိတဲ့နေရာ3ခုကယူရေနီယံဓာတ်ကျွန်းတွေတွေ့ရှိမှုကိုနိုင်ငံတကာအမှုမျိုးစွန့်ရင်အေဂျင်စီကစုံစမ်းစစ်ဆေးရာကိုနျူကလ িয়ার သဘောတူညီချက်အပြည့်အဝပြန်လည်မဆက်ခင်အဆုံးသတ်ပေးရေးအမေရိကန်ကကတိပြုဖို့အီရန်ကတိုက်တွန်းနေတာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်နဲ့မိတ်ဖက်တွေကတော့ဒီကိစ္စကိုပိတ်ချထားပြီး IAEA စိတ်တိုင်းကြအီရန်ဘက်ကဖြေရှင်းဖို့ပြောဆိုထားပါတယ်ရှင
်။ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီတွေပေးနေသူနာမည်ကျော်ဟောလိဝုဒ်မင်းသမီးအန်ဂျယ်လီနာဂျိုလီကရေပိတံဆူဆူရွခံရပြီးတိစုံမှု1560နီးပါးရှိတဲ့ပါကစ္စတန်နိုင်ငံကိုအင်္ဂါနေ့မှရုတ်တရက်သွားရောက်ခဲ့ပါတယ်။ပါကစ္စတန်တောင်ပိုင်းစင်းပြည်နယ်ရဲ့မြို့တော်ကရာချီလေဆိပ်ကိုဂျိုလီရောက်လာပုံကိုရုတ်တံနေမှာတွေ့ရပါတယ်။ဇွန်လလေပိုင်းကစပြီးရေကြီးတဲ့တန်ကြောင့်စင်းပြည်နယ်မှာတည်ဆုံစု900နီးပါးရှိနေပြီးအင်ဂျီပေါင်းထောင်ပေါင်းများစွာပျက်စီးခဲ့ရတယ်လို့လူ9သိန်းလောက်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ပါတယ်။ဂျိုလီယာအခြားရေပေးသင့်ဒေသတွေကိုလည်းတွားရောက်မယ်လို့ပါကစ္စတန်သတင်းတွေမှာဖော်ပြပါတယ်။မင်းသမီးဂျိုလီယာရေပေးတန်အကြီးကျယ်ခံရတဲ့ပါကစ္စတန်နိုင်ငံကလူမှုအတိုင်းအဝန်းကိုထောက်ကူပေးဖို့အတွက်လာရောက်တာဖြစ်တယ်လို့နိုင်ငံတကာကယ်ဆယ်ရေးကော်မတီ IRC ကပြောပါတယ်ခင်ဗျာ
။ပို့ထုံးနဲ့မနက်ဖက်ထိတ်တန့်ရောက်တဲ့တွင်ကိုမှတင်ငေးထိုင်တဲ့ကိုညာဝင်းအောင်လို့ပြောပြခဲ့တာပါရှင်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်။ပုဂိုးတိုင်းညောင်လေးပင်ခရိုင်ကကရင်အမျိုးသားအစည်းအရုံး KNU ထိန်းချုပ်ရာတပ်မဟာ3နဲ့မြန်မာတပ်ခဲမှုတွေဆက်လက်ဖြစ်ပွားနေတာကြောင့်ဒုက္ခသည်တွေထပ်ပြီးတော့ထွက်ပြေးနေရပါတယ်။လက်နက်ကိုင်ပဋိပက္ခတွေကြားဒုက္ခသည်တွေတည်ကြည်တာတွေရှိခဲ့တယ်လို့လည်းဒေသခံတွေနဲ့အကူအညီပေးနေသူတွေကပြောပါတယ်။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းထောက်မအေးမကသတင်းပေးပို့ထားပါတယ်
။ကရင်အမျိုးသားအစည်းအရုံးထိန်းချုပ်ရာတပ်မဟာအသီးသီးမှစစ်ကောင်စီတပ်တွေနဲ့ KNU တပ်တွေဟာတိုက်ပွဲတွေဖြစ်ပွားနေတယ်လို့KNU တပ်မဟာ3နယ်မြေညောင်လေးပင်ခရိုင်မှာတော့စစ်ကောင်စီဘက်ကကျေးရွာတွေကိုလက်နက်ကြီးတွေနဲ့ရွာထဲကိုပစ်ခတ်တာတွေကြောင့်ဒီရက်ထဲမှာပဲကျေးရွာသားတဦးသေဆုံးသွားခဲ့တယ်ဆိုပြီးဒေသခံရွာသားတဦးကပြောပြပါတယ်
။ခမ603တင်ရဒီဖုန်ကြီးအင်းကျေးရွာတို့ရွာတန်းရှိကျေးရွာကရင်ရဲ့ကျေးရွာအဲ့မှာလက်နက်ကြီး25လုံးလောက်တော့ပစ်ခဲ့။နောက်နေ့ရက်ကျတော့အဲ့ဒီပစ်ခတ်သိရနေတော့သူ့အခြံကပစ်ခတ်သိကြည့်ပါဦးနော်ဟာနေထွက်ပြီးတော့တောင်စုကြီးပါဦးတို့ငခုံလုံးကအဲ့မရွာတိုင်းမနေရဘူးသူမောင်းထွက်တာဒီပါလုံးထွက်ပြေးနေရတယ်ဦးစားစရာမရှိဘူးရွာထဲကတူဦးကလောင်ဝင်ယူတာပေါ့အဲ့မလက်နဲ့ကြီးကိုလုံးပြစ်ချတော့အဲ့ပြည်သူတူထိပြီးတော့အဲ့မအဲ့ဒီရွာမှာတောင်စုကြီးပါဒီသူတူပြေးရပါမယ်လူလည်းရှိတယ်ဆိုတော့အိမ်ကရှိတာပေါ့ကျွန်တော်တူကရွာထဲကိုရမ်းမင်းပြစ်တာဦးရွာထဲမှာကရင်ယူလည်းရှိတာမဟုတ်ဘူးဘယ်သူမှလည်းလက်နဲ့ကန်ဖွဲ့စည်းရှိတာမဟုတ်ဘူးဒီရွာသားအိမ်တွေကရွာဘက်သူကအဓိကပြစ်မှတ်ထားပြီးပြည်တယ်ပေါ့
ဒီအပိုင်းမှာပဲတောထဲမှာထွက်ပြေးတိမ်းရှောင်နေရတဲ့ကြေးရွာတွေတဲကရွာသားတချို့ဟာတောထဲမှာစားစရာမရှိတာကြောင့်သူတို့အိမ်ကိုပြန်လာပြီးဆန်လာယူရာကနေဖမ်းဆီးခံရတယ်လို့လည်းဆိုပါတယ
်။အင်္ဂါ50တင်ရကျွန်တော်မုံတို့နဲ့ရည်သွင်းစီရွာကဟိုဆန်စားလာပြီးဆန်လာတဲ့နဲ့လူတူကိုဖမ်းသွားပြီးနောက်အညနေဘက်ပဲဟိုနေခမ603တင်ရနဲ့ဒီခမ303တက်59ခုတင်ရတယ်။အဲဆန်လာတဲ့နဲ့အောင်းအောင်းဆီရွာသားကိုဖမ်းပြီးတော့သူ့အိမ်ကိုမိရှို့ရမှာလူခွင့်ရတာအချိုးပေါင်းရအောင်စားစရာမရှိဘူးဖက်စီရိတ်ခါမရှိလို့အိမ်မကျန်တာလေးလိုက်ပြီးတော့ဖမ်းတယ်နောက်အိမ်လေးမိရှို့တယ
်အခုဆိုရင်ပြီးခဲ့တဲ့လတုန်းကညောင်လေးပင်ခရိုင်ထဲမှာစစ်ဘေးရှောင်ဥယျာဉ်6000ကျော်ရှိရာကနေနှစ်ဆတိုးပြီးစစ်ဘေးရှောင်2000ကျော်သွားပြီလို့လည်းသူကဆက်ပြောပြပါတယ
်ဒုက္ခတွေကမှ2000ကျော်ကြီးမှဒီညောင်လေးပင်ခရိုင်မှာတခုတည်းဟုတ်ပါရော်လာအောင်ကြော်တော့တော်တယ်မှာပေါ်မှာလွတ်လပ်တဲ့နေရာကိုလွတ်လပ်ကြီးမကြမ်းနိုင်တဲ့နေရာကိုစခန်းနဲ့ဝေးမနေရဘူးပေါ့တကယ်မဆိုရင်တော့တော်မှနေတော့သူတို့လွတ်လပ်တဲ့နေရာကိုတော့သူတောင်ချီအမိပြီးပြုနေရတာပေါ့
ยาวเลี้ยงขยายเจ้าจีเน่หมูมิวเน่เด็กก็เจียวอะไรมาสิบเอ็ดสิบสองวันนัดต้องกูอยากจะสิบสองวันเลยเขียนอยู่กันยูตาสิยงอ่ะตอนนี้หลานนี่มาทุกอย่างเลยว่าเลยสัปดาห์มาละสัปดาห์นี้ก็เลยสัปดาห์มาละสักวันนี้ที่ยาวเลี้ยงขยาย
มุ่งอยู่ในต่างสุดเจียวเรื่องสิ่งสิ่งที่ติดกันและในจีนอาจจะเข้าเข็มเลยลูเล่ที่อันยูก็ต้องทบทวนกันไปเลยที่อันยูเบก้าทบทวนเจเน่ปัตตาลูสิ่งสิ่งที่ติดกันเราพามาต้องเจียนามิสิได้บ่าวเช่นมาเอ็มมาเตรียมไปปอตระบาชินพี่โอเอ็นยามาวันยังสิ่งสิ่งก็เสพีรอทเลนิบาร์เลยตอนที่มีเช่นสิ่งสิ่งก็เช่นเนี่ยจิมบ้าเมลูสุเรช่วยกับเบม่าช่วยจ้ากูจะพิสูจน์เนี่ยจิตตรงเมลูพิสูจน์ทับเบม่าในงานยี่ปัตติริจามารอตบอระมิโอมิโอชินิบ ဒီနေ့ကတော့ပြည်သူ့ကုလသမဂ္ဂရွေးကောက်ပွဲကိုမရှင်ကနှစ်ထောင်နှစ်ဆယ်တစ်ချစ်တုံးမှုစီစဉ်နေတာကြောင့်နိုင်ငံရေးပါတီတွေကြားတန်လျာအမြင်တွေလည်းရှိနေပါတယ်။ရန်ကုန်ကပြည်ပထားတဲ့တည်ငြိမ်မှုကကိုရဲမုံကဆက်ပြီးတော့တင်ပြထားပါတယ်။
စစ်ကောင်စီပြန်လည်ဖွဲ့စည်းခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနှစ်ထောင်နှစ်ဆယ်တုံးရွေးကောက်ပွဲကျင်းပတဲ့အခါစီးရင်ပိတ်အချိုးကျကူစားပြုစနစ်ပီအာနဲ့ကျင်းပမယ်လို့ပြောကြားထားပါတယ်။စစ်ကောင်စီကော်မရှင်လုံးမဲ့ပီအာစနစ်ဆိုတာခိုင်လုံမဲ့ရလက်အားလုံးကိုအချိုးချပြီးမဲအနေအများအလိုက်လှုပ်တော်အမတ်နေရာအခြေအတွက်ကိုပါတီတွေမျှယူတဲ့စနစ်နဲ့အစားထိုးကျင့်သုံးမှာဖြစ် ကိုအဓိကထားရွေးချယ်မဲ့စရင်ပိတ်အချိုးကျကုစားပြုစနစ်သုံးဖို့ဆုံးဖြတ်တာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်။ရွေးကောက်ပွဲကော်မရှင်ကဦးစီးကျင်းပခဲ့တဲ့ PR စနစ်ပြောင်းရေးဆွေးနွေးပွဲတွေမှာနိုင်ငံရေးပါတီ62ပါတီရွေးကောက်ခံကိုယ်စားလှယ်တရားကျော်ပါဝင်တယ်လို့သတင်းတွေထုတ်ပြန်ထားပါတယ်။ဒါပေမဲ့ခေါင်းဆောင်တွေဖန်ဆီးခံထားရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတိုင်းရင်းသားပါတီတွေထဲမှာအင်အားကြီးတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အပြင်အချို့သောတိုင်းရင်းသားပါတီတွေတက်ရောက်ခြင်းမရှိခဲ့ပါဘူး။ဒီစနစ်ကျင့်သုံးမှုအတွက်ပြင်ဆင်မှုပိုင်းတိုးတောင်းတာတိုင်းပြည်မငြိမ်မသက်ဖြစ်နေရတဲ့ကြောင့်ဒီစနစ်မအောင်မြင်နိုင်ဘူးလို့သုံးသပ်မှုတွေရှိနေပါတယ်။တိုင်းရင်းသားပါတီတွေရဲ့မှာအင်အားကြီးတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကအထွေထွေအသွင်ရမှုတူဖြစ်တဲ့ဆိုင်းလိတ်ကတော့စစ်ကောင်စီလုံမဲ့ရွေးကောက်ပွဲအပေါ်သူ့အမြင်ကိုအခုလိုပြောလာပါတယ်
။ကျွန်တော်တို့နိုင်ငံရေးပါတီဘက်ကကြည့်မယ်ဆိုရင်တော့ဖြစ်နိုင်ပေါ်ရမရှိဘူးလို့သုံးသပ်တယ်။လုံးဝဒီနေ့အေဂျင့်မှုမရှိတဲ့စစ်ကောင်စီအပေါ်မှာလည်းပဲရုံးသက်ဝင်တော့မရှိဘူး။သူ့အနေနဲ့အနာဝမတရားရယူထားတယ်လို့တိုင်းပြည်ကိုဆက်လက်ပြီးမှသိချုပ်သွားနိုင်တယ်လို့လည်းလူတွေကယုံကြည်တာမဟုတ်တဲ့အတွက်ကြောင့်မလို့ဒီတော့ပွဲလုပ်တယ်ဆိုရင်တော့မှပဲအောင်မြင်ပွဲရမရှိဘူးအမှတ်မြောက်ပွဲရမရှိဘူးတော့သုံးသပ်ပါလေ
ပြည်သူပါတီကဦးကျော်လင်းကတော့စစ်ကောင်စီကျင့်သုံးမဲ့အချိုးကျကိုစားပြုစနစ်နဲ့လုံမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့အခုလိုသုံးသပ်ပြောဆိုလိုက်ပါတယ
်ဟိုရွေးကောက်ကော်မရှင်က PR တတ်မှတ်မယ်ဆိုတဲ့ဥစ္စာကပြောတာပဲဖြစ်တယ်တိတိကျကျကျွန်တော်တို့ကထုတ်ပြန်တာတင်ညာတာမရှိသေးဘူးပေါ့တိချက်ပေါ့နော်နှိချက်က PR စနစ်ကျင့်သုံးမဲ့ပြောရပေါ့နော်ဟာပြောလို့ပဲ PR စနစ်ကျင့်သုံးမဲ့ဆိုရင်ဘယ်လွတ်တော်မှာကျင့်သုံးမဲ့ဘယ်လွတ်တော်မှာမကျင့်သုံးဆိုရယ်တိတိကျမထွက်သေးဘူးနိုင်ငံရေးပါတီတွေတော့ဟောဒီ PR စနစ်နဲ့ပတ်သက်ပြီးတော့ဟိုနိုင်ငံရေးပါတီအစုဖွဲ့တွေနဲ့တက်တက်လူရှိတယ်မတက်တက်လူရှိတာတော့အစီတရားပဲတို့တော့မဖြစ်မနေရွေးကောက်ပွဲနိုင်ငံရေးတစ်ခုကိုဖျက်သားမယ်ဆိုတော့ဒီကောဝချင်းပါတဲ့ပေါ်မူတည်ပြီးတော့နိုင်ငံပါတီကဆုံးဖြတ်ပြီးတော့သွားမှာပဲအဲ့လိုဖြစ်နေပါတော့နိုင်ငံပါတီရလည်းရှိချိန်မှာဟိုကြက်တဲ့ကာလကိုရင်ဆိုင်နေရတဲ့အတွက်ဟောအခက်ခဲတော့အများကြီးရှိနေလို့ပဲသုံးသပ်ပါသေးတယ
်ပြည်သူရှေ့ဆောင်ပါတီ PPP ကတော့လက်ရှိအချိန်မှာဒီစနစ်နဲ့ရွေးကောက်ပွဲလုပ်ဖို့စိန်ခေါ်မှုတွေရှိပေမဲ့လုံတဲ့နယ်လို့ပါတီဒုတိယဥက္ကဋ္ဌဦးမြင့်မောင်ထွန်းကပြောပါတယ
်လုံညူကြီးကအခက်ခဲတွေရှိကောင်းရှိနေပါတယ်ရွေးကောက်ပွဲမှာလည်းမဲလာပေးတဲ့လူတွေအတွက်နော်လူညူကြီးတွေနောက်တကမဲယုံရဲ့လူညူကြီးတွေနောက်တကပြည်သူရဲ့နော်ဟိုစိတ်ဝင်စားမှုဒါဒီပြည်အပေါ်မှာတိတ်ပြီးတော့နားမလည်နိုင်သေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဗုဒ္ဓရရဲ့စိတ်ဝင်စားမှုတော့နည်းကောင်းနည်းနိုင်ပါတယ်အဲ့တော့အဲ့ဒီလိုစိတ်ဝင်စားမှုနည်းတဲ့အမြမဲပေးမှုလည်းနည်းနိုင်ပါတယ်တိုးတိုးလည်းပဲဒီပါတီတော်တော်များများပေါ့62ပါတီအစည်းအဝေးလုပ်တဲ့ဝဲမှာဒီစနစ်ကိုတော့ကျင့်သုံးနေတယ်လို့ဆုံးဖြတ်လိုက်တဲ့အခါကျတော့ကျွန်တော်လည်းပဲဆုံးဖြတ်ချက်ကိုပဲကျွန်တော်တို့ကသဘောတူခဲ့တဲ့သဘောရှိပါတယ်အဲ့တော့ဖြစ်တယ်မဖြစ်ဘူးဆိုတာတော့ဒီနဂါဆာရဲ့ ဆောင်ရွက်ချက်တွေပေါ်မှာလည်းမူတည်ပါတယ်နိုင်ငံရေးအေဂျင်လုံခြုံမှုပေါ်လည်းမူတည်ပါတယ်ပြည်သူတွေကို educate လုပ်ပေးနိုင်တဲ့အနေအထားပေါ်လည်းမူတည်ပါတယ်
ရွေးကောက်ပွဲကော်မရှင်ကမဲစင်းရင်မှန်ကန်နိုင်ရေးဆိုပြီးကဏ္ဍဦးမဲစင်းရင်ကောက်ယူမှုတွေမြို့နယ်တွေမှာစတင်လုပ်နေပါတယ်ရွေးကောက်ပွဲမှာပီယာစနစ်ပြောင်းလဲကျင့်သုံးနိုင်မှုခရိုင်တွေပြင်ဆင်ဖွဲ့တာနဲ့လိုအပ်တဲ့ဥပဒေတွေပြင်ဆင်သွားမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကပြောကြားထားပါတယ်ခင်ဗျာ
ကိုရဲမမရှင်အခုတော့ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုမဲ့သူရွေးချယ်ရေးအလားအလာသတင်းဖက်ဆက်ရအောင်ပါအခုကျင်းပနေတဲ့89ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့ Credential Committee ကနေကုလသမဂ္ဂမှာမြန်မာနိုင်ငံကိုကိုစားပြုမဲ့ကိုယ်စားလှယ်စီစီရွေးချယ်မဲ့ကိစ္စကိုဆက်လက်ဆုံးဖြတ်ရဖို့ရှိနေပါတယ်ကော်မတီအနေနဲ့မနစ်ကလုံးမဆုံးဖြတ်နိုင်မဲ့ရွှေ့ဆိုင်မှုဖြစ်လာနိုင်မလားဒါမှမဟုတ်မြန်မာနေရာအတွက်လှစ်လက်ထားမဲ့အခြေအနေမျိုးဖြစ်လာမလားမြန်မာနိုင်ငံရဲ့2020ရွေးကောက်ပွဲမှာလူလူကရွေးကောက်ထားတဲ့အစိုးရကိုကုလသမဂ္ဂအနေနဲ့ဘာကြောင့်အသိမှပြုတင်တယ်လဲဆိုတော့အင်္ဂါနေ့ကပြုလုပ်တဲ့ online ဆွေးနွေးပွဲကောင်းလို့ချက်တွေကိုမှတ်အင်ဂျင်နိုင်ကတင်ပြမှာပ
ါဒီ online ဆွေးနွေးပွဲကိုမြမအရေး89ကြိမ်မြောက်ကုလသမဂ္ဂ credential လှုပ်ရှားမှုအဖွဲ့ကဥဆောင်ပြုလုပ်ခဲ့တာပါမနေ့ကအချိန်နေနဲ့ရှင်ရင်NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဘက်ကအတိအမှတ်ပြုရေးပုံမဆောင်ရွက်လာနိုင်တဲ့အခြေအနေတွေကို NUG လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကဆွေးနွေးပွဲမှာတင်ပြသွားပါတယ်။ဒါဆိုရင်နိုင်ငံတကာအစိုးရတွေဘက်က NUG ကိုတည်ယဝင်အစိုးရအဖြစ်အတိအမှတ်ပြုရေးဘလို့အခက်အခဲစိန်ခေါ်မှုတွေရှိနေပါသလဲ။ VOA ရဲ့တီးတဲ့မေးမြန်းချက်ကိုဦးအောင်မျိုးမင်းကအခုလိုတုံ့ပြန်ဖြေဆိုခဲ့ပါတယ
်။ NUG ကိုအစိုးရတည်ယဖြစ်ဖို့ဆိုရှင်တော့ဒီအကြမ်းဖက်စစ်အုပ်စုကိုလုံးဝအတိမတ်မပြုဘူးခေတ်စားရှိလာမယ်အဲ့ဒါမျိုးအတိမတ်မပြုဘူးလောက်ဆောင်မယ်ဆိုလို့ရှိရင်ဒီပြည်တွင်းမှာရှိနေတဲ့သူတို့နိုင်ငံရဲ့ကိုစားပြုတန်ယုံနေပုံမှာချိန်ချမှုရှိလာမယ်တန်ဝင်တန်းနေတဲ့ပတ်သက်ပြီးတော့အခက်အခဲတွေကြုံလာမယ်အဲ့ဒီဟာကိုသူတို့ရဲ့တချို့နိုင်ငံတွေကဒါကိုထည့်သွင်းစဉ်းစားတာရှိပါတယ်ထည့်သွင်းစဉ်းစားမှုပိုင်းမှာကတော့ဒါမျိုးရှိလာလို့ရှိရင်တော့ပြည်တွင်းမှာလောက်ဆောင်နေတဲ့လုပ်ငန်းတွေဒီမြန်မာပြည်နဲ့ပတ်သက်တဲ့သတင်းချက်လက်တွေနောက်တစ်ခါဆက်ဆံမှုအပိုင်းတွေမှာထိခိုက်နိုင်နေဆိုရဆိုရင်ချက်ကိုတော်တော်များတွေ့ရပါတယ
်။နောက်ထပ်ပင်တိုင်းဆွေးနွေးသူဩစတြေးလျလူခွင့်ရေးရှိနေလည်းဖြစ်မြမရေကျွမ်းကျင်သူလည်းဖြစ်တဲ့ခရစ်စီရိုဒီကတော့ကုလသမဂ္ဂဘက်ကအားနည်းချက်တွေရှိနေတဲ့အချက်တွေကိုထောက်ပြသွားပါတယ်။အထူးသဖြင့်ကုလသမဂ္ဂ Credential Committee ကနေမြမကိုဘယ်သူကိုစားပြုမလဲဆိုတာကိုအရင်နှစ်ကလိုပဲမဆုံးဖြတ်ပဲထပ်ပြီးအချိန်ရွှေ့ဆိုင်မယ်ဆိုရင်မြန်မာနိုင်ငံအတွက်အကောင်းဆုံးဘာတွေဖြစ်မလဲလို့ VOA ရဲ့မေးခွန်းကိုအခုလိုတုံ့ပြန်ဖြေဆိုသွားပါတယ
်။အကိတ်ပေါ့နော်
။ကောင်းတဲ့အခြေအနေကတော့စစ်ကောင်စီအနေနဲ့ကုလသမဂ္ဂမှာကိုစားပြုခွင့်ရမှာမဟုတ်ပါဘူး။မနစ်ကဆုံးဖြတ်ချက်အတိုင်းပဲညူရောက်မှာရှိတဲ့မြန်မာကိုယ်စားလှယ်ကိုပဲဆက်ပြီးယာယီထားရှိမှာဖြစ်ပါတယ်။ဒါပေမဲ့မကောင်းတဲ့အခြေအနေကတော့ယာယီရွှေ့ဆိုင်ထားတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ထဲမှာလက်အောက်ခံကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်ကြတဲ့လူအခွင့်အရေးကောင်စီ၊ကမ္ဘာ့ကျန်းမာရေးအဖွဲ့၊အပြည်ပြည်ဆိုင်ရာအလို့သမားအဖွဲ့ချုပ် UNESCO စတဲ့အဖွဲ့တွေမှာမြန်မာကိုကိုးစားပြုမဲ့ကိစ္စအဆုံးဖြတ်မပေးဘဲထားတာဖြစ်ပါတယ်။အဲဒီလိုကုလသမဂ္ဂအဖွဲ့အစည်းမှာမြန်မာကိုကိုးစားပြုမဲ့နေရာလွတ်နေတဲ့အခြေအနေကအရန်ကိုစိုးရွားပါတယ်။
ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံကိုကိုးစားပြုမဲ့အစိုးရအတိအမှတ်ပြုရေးဆုံးဖြတ်ချက်ဟာကြာနေမယ်ဆိုရင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာပိုပြီးဆိုးလာမယ်လို့သုံးသပ်နေကြကြောင်းနောက်ထပ်ပင်တိုင်းဆွေးနွေးရှင် Western Sydney တက္ကသိုလ်ရဲ့ဥပဒေဘာသာရဲ့ပါမောက္ခ Catherine Renshaw ကပြောပါတယ်။ဒီနေရာမှာ NUG ကိုအတိအမှတ်ပြုမလားမပြုဘူးလားဆိုတဲ့မေးခွန်းရှိနေတယ်လို့လည်းသူကဆိုပါတယ်။ဆေးအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအကြမ်းဖက်မှုအခြေအနေတွေအရှိန်မြင့်တက်လာနေတာပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေမြင့်မားနေတာလူသားချင်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတာစတဲ့ဆိုးရွားနေတဲ့အခြေအနေတွေကိုထိန်းချုပ်နိုင်ရေးအခွင့်အာဏာအပြည့်အဝရှိတဲ့လူထုကယုံကြည်ရတဲ့အစိုးရတရက်လိုအပ်နေတယ်လို့ Catherine Renshaw ကသုံးသပ်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေအရဆိုရင်တရားဝင်အစိုးရအတိမတ်ပြုရေးကိစ္စဟာဘာကြောင့်အရေးကြီးနေသလဲဆိုတဲ့အကြောင်းရင်းအတော်များများရှိပါတယ်။ဒီထက်ကတစ်ခုကတော့ NUG ဝန်ကြီးပြောသွားသလိုပါပဲ။နိုင်ငံတကာတရားရုံးတွေမှာအမှုတွေရင်ဆိုင်နေရတဲ့ကိစ္စပါ။အခုဆိုရင် ICJ တရားရုံးကြီးမှာမြန်မာအမှုကိုရင်ဆိုင်နေရပါတယ်။ Ranger တွေပေါ်လူမျိုးတုံးတက်ဖြတ်မှုဆိုတဲ့ဂမ်ဘီယာနိုင်ငံဆွဆွဲထားတဲ့အမှုမှာစစ်တပ်ကမြန်မာနိုင်ငံကိုကိုးစားပြုပြီး ICJ မှာရင်ဆိုင်နေပါတယ်။ICC နိုင်ငံကရာစွေခုံယုံကိစ္စမှာစစောတုန်းကဒီမိနစ်ပိုင်းအတွင်းမှာပဲ NUG ဝင်ကြီးပြောသွားသလိုသူတို့အနေနဲ့မြန်မာပေါ် ICC ရဲ့စီရင်ပိုင်ခွင့်ကိုအတိမတ်ပြုလက်ခံထားပြီးဖြစ်ပါတယ်။ နထနခုနေကတကစရာစွင်မှေကိုပါစစေပူအကကသောတူထာပါတ်ထာကအကအမျးသားရ်စရာကိုသမ်ပြာထီလိုတာစင်ရေကေစာရေပေါအမတ်ကအကျးသက်ရောက်နိုင်ပြီးအရေးလ်ပါပါတ်ထမာကျမာမြင်တွေရတ်ပြ်တကကင်းလု်ခွေရနေ်ခြေနေ်အကျ်ဖမှုသ်ရာကိုရ်နိုင်မှာဖြစ်ပါတ်။ လက်ရှိမှာတော့ကုလသမဂထွေထွေညီလာခံကဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့NLD အစိုးရခန့်အပ်ခဲ့တဲ့ကုလသမဂဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းကိုပဲဆက်လက်အတိအမှတ်ပြုထားတာပါ။မြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အင်္ဂါနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂခရီးဒန်ရှယ်ကော်မတီနဲ့ပတ်သက်တဲ့မေးခွန်းကိုတုံ့ပြန်ဖြေကြားခြင်းမရှိခဲ့ပါဘ ီကိုစာပေးပို့ထားပါတယ်ရှင
်။မအင်ဂျင်နိုင်တင်ပြသွားတာပါရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတွေဖက်ဆက်ရအောင်ပါ။အီရန်နိုင်ငံမှာဟီဂျပ်လို့ခေါ်တဲ့ခေါင်းမီးကြုံဥပဒေကိုလိုက်နာခြင်းမရှိဘူးဆိုပြီးအမျိုးသမီးတဦးကိုရဲတပ်ဖွဲ့ကဖမ်းဆီးထားစဉ်တေဆုံးခဲ့တဲ့အမှုကိုဖက်လိုက်မှုမရှိဘဲအ мян ဆုံးစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလူ့အခွင့်အရေးရုံးကနေတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂအလို့အခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးရုံးတရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းထောက်လီဆာရှလိန်သတင်းပေးပို့ထားတာကိုတော့ကိုခေမောင်ဆွမင်းကတင်ပြထားပါတယ်ရှင်
။အီရန်နိုင်ငံရှိကာဒစ်စ်လူနည်းစုလူမျိုးစုတွေကအသက်22နှစ်အရွယ်မာရှာအမန်နီကိုခေါင်းမူးချုပ်ဥပဒေလိုက်နာခြင်းမရှိလို့ဆိုပြီးဒီလစက်တင်ဘာ23ရက်နေ့ကတဟီရန်မြို့တော်မှာရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အဲ့ဒီနောက်သူဟာဘိုဇာရာရဲအချုပ်ခန်းထဲမှာလဲကျသွားပြီးနောက်သတိလစ်မေမျောသွားခဲ့ရာက၃ရက်အကြာမှာတည်ဆုံသွားတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးယုံပြောရေးဆိုခွင့်ရအမျိုးသမီးရာဗင်နာရှမ်ဒါစနီကပြောပါတယ်
There are reports that Ms. Amini was beaten on the head with a baton.
မာရှာ အမနီရဲ့ဦးခေါင်းကိုရဲကနံပါတ်၃နဲ့ရိုက်တယ်လို့ရှက်ထားတဲ့ကားနဲ့လည်းခေါင်းကိုဆောင်းခဲ့တယ်လို့သတင်းတွေကကြားပါရတယ်။ဒါပေမဲ့လည်းအီရန်အာဏာပိုင်တွေကတော့သမယိုးကျတေဆုံးရတာဖြစ်တယ်လို့ကြေညာပါရတယ်။ကိုကျင့်သိက္ခာဆောင်းထင်းရဲ့ရဲတွေလို့ဆိုတဲ့အာဏာပိုင်တွေကိုမကြသေးခင်ကစပြီးတော့လမ်းတွေပေါ်မှာတိုးချထားပြီးခေါင်းမီးချုံမှုပြက်ကွက်တယ်ဆိုတဲ့ဆွဆွဲချက်နဲ့အမျိုးသမီးတွေကိုနှုတ်အားဖြင့်ရောရုပ်ပိုင်းဆိုင်ရာအရာပါနှောက်ရက်တာကုထိလက်ရောက်ကျူလွန်တာဖန်ဆီးတာတွေလည်းရှိပါတယ်။
ဒါပြင်အီရန်နိုင်ငံမှာအမျိုးသမီးတွေဟာရဲတပ်ဖွဲ့ရဲ့အကြမ်းဖက်ပြုမှုမှုတွေခံရတဲ့ဗီဒီယိုအထောက်အထားအများအပြားကိုလည်းလက်ခံရရှိထားတယ်လို့ဖျန်ဒါဇနီကပြောပါတယ်အဲ့ဒီအထဲမှာရဲတွေကအမျိုးသမီးတွေကိုပါးရီနားတွေနဲ့မျက်နှာပြင်တစ်ပြင်လုံးရိုက်တာနံပါတ်တုပ်တွေနဲ့ရိုက်တာဖမ်းဆီးချုံနှောင်ပြီးအချုပ်ကားတွေကိုပစ်ပြီးတင်တာတွေပါဝင်တယ်လို့လည်းပြောပါတယ်ရဲတပ်ဖွဲ့ကထိန်းသိမ်းထားစဉ်အမျိုးသမီးတေဆုံးမှုကြောင့်အီရန်နိုင်ငံအနှံ့ကြီးမားတဲ့အစိုးရစန့်ကျင်ဆန္ဒပြပွဲတွေဖြစ်ပွားလာပါတယ်လုံညိုရေးတပ်ဖွဲ့ဝင်တွေကလည်းကြီးအစ်စ်သုံးလက်နက်တွေကြီးအသေးစားသုံးတဲ့တနတ်တွေမြဲရီဘုံတွေတုံးပြီးဆန္ဒပြပွဲကိုနှိမ်နှင်းခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။နှိမ်နှင်းမှုကြောင့်အနည်းဆုံး2ယောက်ကနေအများဆုံး5ယောက်အထိသေဆုံးကာအတော်များများဒဏ်ရာရှိခဲ့ကြပြီးအများအပြားဖမ်းဆီးတာခံခဲ့ရတယ်လို့လည်းဆိုပါတယ်။မန်ရှာအမနီဟာအီရန်နိုင်ငံမှာလူနည်းစုကာဒစ်လူမျိုးစုတယောက်ဖြစ်တဲ့အတွက်ကြောင့်သူ့အနေနဲ့ပိုပြီးခွဲခြားဖိနှိပ်ဆက်ဆံမှုမျိုးစုံကိုခံခဲ့ရတဲ့ပုံရတယ်လို့လည်းကုလသမဂ္ဂလူ့အခွင့်အရေးပြောခွင့်ရအမျိုးသမီးရှမ်ဒါစနီကပြောပါတယ်
There are conflicting stories about this.
ဒီကနေ့ညဘူးစားဆင်းရဲနဲ့တခြားအကြောင်းကြောင့်ဖန်ဆီးခံရတာဖြစ်တယ်။ခွဲခြားဆက်ဆံခံခဲ့ရတာဖြစ်တယ်ဆိုတော့မတူညီတဲ့သတင်းတွေလည်းကြားရပါတယ်။ဘလို့ပဲဖြစ်ဖြစ်ဒီလိုစီမင်းတွေမရှိသင့်ပါဘူး။အမျိုးသမီးတွေဝတ်စားဆင်းရဲပုံကြောင့်အပြစ်ပေးတာမျိုးမဖြစ်သင့်ပါဘူး။အခုကိစ္စကိုရှင်းရှင်းလင်းလင်းဖြစ်အောင်စုံစမ်းစစ်ဆေးဖို့လိုအပ်ပါတယ်
။ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တောင်းဆိုမှုတွေကိုအီရန်အစိုးရကတုံ့ပြန်ဖို့လိုတယ်လို့လည်းပြောခွင့်ရကတိုက်တွန်းပါတယ်။ရဲကဖမ်းဆီးဒါစင်တေဆုံးခဲ့တဲ့ဖြစ်ရက်ကိုသေးသေးချာချာစုံစမ်းစစ်ဆေးဖို့တရားသူကြီးချုပ်ကိုအီရန်သမ္မတကတိုက်တွန်းထားတယ်လို့လည်းသူကပြောပါတယ်။အီရန်ဘက်ကအစိုးရပိုင်းကတော့အမီနီဟာနှလုံးဖောက်လို့တေဆုံးရတာဖြစ်တယ်လို့အခိုင်အမာပြောဆိုပါတယ်။ဒါပေမဲ့လည်းစေးမှတ်တမ်းတွေနဲ့မျက်မြင်သက်သေတွေရဲ့ထွက်ဆိုချက်ကတော့အီရန်အာဏာပိုင်တွေအကြောင်းပြချက်နဲ့ကွဲလဲနေပြီးအခြေအနေတွေဟာစိုးရိမ်စရာကောင်းတယ်လို့လည်းကုလသမဂ္ဂလူ့ခွေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရကသတိပေးခဲ့ပါတယ်ခင်ဗျာ။
ကိုခင်မောင်ဆိုမင်းတင်ပြသွားတာပါရှင်သောတာရှင်များရှင် VOA ကထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာအလွဲတကူပြန်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flex application ကိုဒေါင်းလုဒ်ရယူပါ။
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ30နဲ့40 50နဲ့လိုင်းလမီတာ190လောက်ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့မြင်ကွင်းကျဲမဆုကဘာတလွားခီသွွားစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးတော့နိုင်ငံတကာသတင်းတပုံနဲ့ဆက်ရအောင်ပါ။ဩစတြေးလျနိုင်ငံမှာတပ်သူဒူးဖော်ရေးလုပ်ငန်းတွေနဲ့ဆက်မှုကုန်ထုတ်လုပ်ငန်းတွေဟာရှေးဟောင်းဌာနတိုင်းရင်းသားတွေရဲ့ရှင်ကျဲမှုနယ်မြေတွေကိုချိန်ချောင်နေတယ်လို့ First Nation ဒေသခံဌာနတိုင်းရင်းသားတွေကတိုင်ကြားတဲ့အတွက်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေပါတယ်။ VOA သတင်းထောက် Phil Master ဩစတြေးလျကနေသတင်းပေးပို့ထားတာကိုတော့ကုစောမိုးကျော်ကဆက်ပြီးတော့တင်ပြထားပါတယ်
။ဩစတြေးလျမှာမူလဌာနတိုင်းရင်းသားတွေစတင်အခြေချနေထိုင်တာဟာလွန်ခဲ့တဲ့နှစ်ပေါင်း6သန်း5တောင်လောက်ကစတင်ပါတယ်။တချင်းတွေပုံမြင်နေအကရီနဲ့ပကြီးအမှုပညာတွေထဲမှာတမိုင်းမှတ်တမ်းတွေကျန်ရစ်ပါတယ်။ဩစတြေးလျအနောက်ဘက်ခြမ်းကနှစ်ပေါင်း4000လောက်ရှိပြီဖြစ်တဲ့မူလဒေသခံတိုင်းရင်းသားတွေရဲ့ကြောက်ထွင်းပကြီးတွေကိုထိမ့်သိမ်းထားတဲ့နေရာကိုဆက်မှုလုပ်ငန်းတွေချက်ထွင်နေတဲ့ဆိုတာနဲ့ပတ်သက်ပြီးစုံစမ်းလေ့လာဖို့လွတ်လပ်တဲ့စုံစမ်းရေးအရာရှိတဦးကိုဘိုးအစိုးရကခန့်အပ်လိုက်ပါတယ်။ဒီကိစ္စဟာလာပေါင်းအတော်ကြာနေပြီးရှုပ်ထွေးမှုတွေအငင်းပွားစရာတွေရှိနေပါတယ်။ဩဂုတ်လတည်းတုန်းကဓာတ်မြေဩဇာထုတ်လုပ်တဲ့ Pretman Company ကကြောက်ထွင်းပကြီးတွေကိုနေရာရွှေ့ပြောင်းနေတာကိုရပ်ပေါင်း60ရပ်တန့်ပြဖို့မူလတိုင်းရင်းသား Aborigine အဖွဲ့တွေကတောင်းဆိုတာကိုအစိုးရကပယ်ချခဲ့ပါတယ်။ဒါပေမဲ့လည်းအခုအခါအစိုးရကဒီရှေးဟောင်းအမှုပညာတွေပျက်စီးမှုရှိမရှိနဲ့အစိုးရရဲ့အမိန့်နဲ့ကာကွယ်ပေးဖို့လိုအပ်မလိုအပ်စုံစမ်းဖို့ကြံ့ကျင်သူတဦးကိုခန့်အပ်ထားဖို့သဘောတူလိုက်ပါတယ်။Perth မြို့ရဲ့မြောက်ဖက်မိုင်တစ်ထောင်လောက်အကွာမှာရှိတဲ့ Barath Peninsula ရင်ကျိမှုနယ်မြေကိုကုလသမဂ္ဂရှေးဟောင်းအမွေအနှစ်စီးရင်သွင်းဖို့တင်ပြထားပါတယ်။ဒီနယ်မြေဟာကမ္ဘာအထူးခြားဆုံးရှေးဟောင်းကြောက်ထွင်းအမှုပညာတွေရှိတဲ့နယ်မြေတွေကတစ်ခုလို့ဆိုနိုင်ပါတယ်။ဒီနယ်မြေဟာမြေဧကပေါင်း 9000 ကျော်လောက်ရှိပြီးကြောက်နိုင်ရန်တွေအပေါ်မှာထွန်းထားတာ၊ရေးချစ်ထားတာ၊ကြောက်သားချင်းပုတ်တိုက်ထားတာစားတဲ့ဒီတွေနဲ့ပုံဖော်ထားတဲ့ကြောက်ထွင်းအမှုပညာတွေတန်းနဲ့ချီရှိနေပါတယ်ဒီပကြီးတွေဟာသူ့အတိတ်ပဲနဲ့သူရှိပါတယ်ဒီကြောက်ထွင်းပကြီးတွေကိုရွှေ့ပြောင်းလိုက်ရင်ဓာတ်တွေကိုပုံဖော်ဖန်တီးတဲ့အကြောင်းအရာတွေရည်ရွယ်ချက်တွေနဲ့သူတို့ရဲ့စိတ်ဝိညာဉ်ဆက်သွယ်မှုတွေပျက်စီးသွားမယ်လို့ First Nation မူလဒေသခံတိုင်းရင်းသားတွေရဲ့အကြီးအကဲတွေကပြောဆိုပါတယ်ချင်းကြောက်ခံရတဲ့ဒီရှေးဟောင်းနယ်မြေတွေကိုဆက်မှုလုပ်ငန်းတိုးချဲ့မှုတွေကနေအကာအကွယ်ပေးဖို့လိုအပ်တယ်လို့မူရင်းဒေသခံတိုင်းရင်းသားခေါင်းဆောင်Relin Kopa ကဩစတြေးလျသတင်းဌာန ABC ကိုပြောဆိုခဲ့ပါတယ
် It's appalling that at this day and age we're still as First Nations people being told to sit in the back seat and that
ကျမတို့ဒီနေ့ဒီအချိန်ဒီအသက်အရွယ်ရောက်တဲ့အထိကျမတို့မူလတိုင်းရင်းသားတွေအနေနဲ့ကျမတို့ကိုနောက်တန်းမှာပဲနေဖို့အပြောခံရတယ်အတိမတ်ပြုမခံရဘူးကျမတို့တိုင်းပြည်ကလူတွေအားလုံးကိုရောဒီဩစတြေးလျတိုင်းပြည်တစ်ခုလုံးကိုရောပြောချင်တာကတော့ကျမတို့မှာအခွင့်အရေးရှိတယ်ကျမတို့မှာအကြောင်းအရာတွေရှိတယ်ကျမတို့မှာအရက်ဒေတာတမိုင်းရှိတယ်ဒါကိုအစိုးရအနေနဲ့အတိအမှတ်ပြုပါလို့ပြောချင်ပါတယ
်လွတ်လပ်တဲ့စုံစမ်းရေးဟာလည်းလနဲ့ချီကြားနိုင်ပါတယ်ဒါပေမဲ့ Pretman Company အနေနဲ့ဒီရှေးဟောင်းနယ်မြေ Barath Peninsula မှာသူ့စီမံကိန်းတွေစတင်ဖို့ခွင့်ပြုချက်ရထားပြီးဖြစ်ပါတယ်ဒီဓာတ်မြေဩဇာကုမ္ပဏီကကြောက်ထွင်းပကြီးတွေကိုရွှေ့ပြောင်းမဲ့အစီအစဉ်ကိုအဲ့ဒီအရာမှာရှိတဲ့မူလတိုင်းရင်းသားတွေနဲ့ဆွေးနွေးထားပါတယ်ဒီစီမံချက်ကိုအများပြည်သူတို့မကျင်ညာရသေးပါဘူးဩစတြေးလျအနောက်ဘက်ခြမ်းကတာဝန်ရှိသူတွေကတော့ဒီဆက်မှုလုပ်ငန်းတိုးချဲ့တာတွေကိုအားပေးပါတယ်ဒီစီမံကိန်းတွေဟာသဘာဝပတ်ဝန်းကျင်နဲ့ရှေးဟောင်းအမွေအနှစ်တွေအတွက်ရောမထိခိုက်နိုင်ဘူးလို့ပြောဆိုပါတယ်ပြည်내အစိုးရအနေနဲ့လည်းရှေးဟောင်းကြောက်ပကြီးတွေရှိတဲ့နယ်မြေတွေအတွင်းဓာတ်ငွေတူးဖော်တဲ့လုပ်ငန်းတွေကထွက်တဲ့မီးခိုးနဲ့ဓာတ်ငွေတွေဟာသဘာဝပတ်ဝန်းကျင်အပေါ်ဘယ်လောက်အထိတက်ရောက်မှုရှိတယ်ဆိုတာကိုစောင့်ကြည့်တဲ့အစီအစဉ်တွေကိုကြည်ကြဲပြန့်ပြန့်လှုပ်ဆောင်ထားပါတယ်2020ခုနှစ်တုန်းကလည်းဆွိုင်းအင်ကုမ္ပဏီကြီးဖြစ်တဲ့ Rio Tinto ကုမ္ပဏီရဲ့စီမံကိန်းတွေကြောင့် Jugan Josh ရှေးဟောင်းကြောက်ကူတွေပျက်စီးရတာနဲ့ပတ်သက်ပြီးလွတ်တော်ကနေစုံစမ်းစစ်ဆေးခဲ့ပြီးနောက်ဩစတြေးလျတနိုင်ငံလုံးမှာရှိတဲ့ပျက်စီးမဲ့အန္တရာယ်ကြုံနိုင်တဲ့ထောင်ထဲချတဲ့ရှေးဟောင်းနယ်မြေတွေကိုဥပဒေပြဋ္ဌာန်းကာကွယ်ဖို့လွတ်တော်ကမှတ်ချက်ပေးခဲ့ပါတယ်။ဒါပေမဲ့လည်းဥပဒေအရလှုပ်ဆောင်မှုတွေဟာမလုံလောက်သေးဘူးလို့ဥပဒေကြွန့်ကျင်သူတွေကပြောဆိုပါတယ်။စီဝါရဲ့အကျိုးအမြတ်တွေဟာ ခေဦးရှေးဟောင်းယဉ်ကျေးမှုတွေတက်ပို့ပြီးဦးစားပေးခံနေရအောင်မှာပါလို့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လတည်းတုန်းကတော့ဩစတြေးလျရဲ့ဒေသခံလူမျိုးစုများဆိုင်ရာဝန်ကြီးလင်ဒါဘန်နီကတော့လေဘာပါတီအစိုးရအသစ်အနေနဲ့ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တကိုကာကွယ်တဲ့ဥပဒေတွေပြဋ္ဌာန်းလိမ့်မယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့ဘယ်တော့လောက်ရမယ်ဆိုတာကိုတော့မတတ်မှတ်ရသေးဘူးလို့ပြောဆိုခဲ့ပါတယ်။
ကိုယ်စားမကြပါရှင်အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်ဗီဒီယိုသတင်းတိုလေးတွေကိုတင်ပြပေးပါမယ်ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းမှာအင်အားပြင်းငလင်းတွေလှုပ်ခတ်ခဲ့ပါတယ်မက္ကဆီကိုမှာပြင်းအား 9.6 ရှိတဲ့ငလင်းလှုပ်ပြီးတော့တိုင်ဝမ်ကတော့ပြင်းအား 6.8 ရှိတဲ့ငလင်းကြောင့်တရားရှိကြီးအပိုင်းပိုင်းကျိုးပြက်ခဲ့ရပါတယ်ဒီလိုလူမှုကွန်ရက်မှာလူကြည့်များတဲ့သတင်းတိုလေးတွေကိုတော့မအီသနာကျော်ကစူးစီးတင်ပြထားပါတယ်
မက္ကဆီကိုနိုင်ငံအနောက်ဘက်ကန်ယိုရမ်မှာစက်တင်ဘာလ19ရက်နေ့ကအပြင်းနဲ့ငရင်ကြီးတစ်ခုလှုပ်သွားလို့လူတွေအတော်လေးအထိတ်တလန့်ထွက်ပြေးခဲ့ကြတာပါ။ပြင်းအား9.6 ရှိပြီးတော့အနက်9မိုင်ကိုဗဟိုပြုတဲ့ငရင်ကြီးကမက္ကဆီကိုမှာငရင်အနေနဲ့ကြုံရရင်ဆိုတာအတွက်ကြိုတင်ပြင်ဆင်လေ့ကျင့်မှုတစ်နိုင်ငံလုံးလုပ်ကြပြီးတော့တနားရီကျမှလှုပ်တာပါ။စက်တင်ဘာ19ရက်နေ့ကလည်းမက္ကဆီကိုနိုင်ငံအတွက်ငရင်နဲ့ပတ်သက်ပြီးတော့ဖြစ်ရဆူရင်းနဲ့ကြုံရတဲ့နေ့လို့ဖြစ်ပါတယ်။စက်တင်ဘာ19ရက်တွင်မှာပြင်းထန်တဲ့ငရင်တွေလှုပ်တာဒါနဲ့ဆို3000ရှိသွားပါပြီ1985မှာလှုပ်တော့လူပေါင်း1000ဝန်းကျင်တည်ဆုံပြီးတော့တိတ်မကြသေးခင်နှစ်ပိုင်း2019မှာထပ်လှုပ်တော့လူပေါင်း380တည်ဆုံခဲ့ရပါတယ်ဒါကြောင့်မလို့မက္ကဆီကိုစီးတီးမြို့တော်ဝင်က
In términos científicos no hay nada que diga que el 19 de septiembre
တိတ်ပင်ပညာနဲ့ပြောရရင်တော့ဒီနေ့ကမြင်ရင်နဲ့ပတ်သက်ပြီးတော့ဘာမှပြောရမရှိပါဘူးတဲ့ဒါမဲ့လေကျမတို့နိုင်ငံကလူတွေကတော့ဘာလို့ဒီနေ့မှဖြစ်ပြင်ရတာလဲဆိုရင်မေကွန်ကခေါင်းထဲရောက်နေပါတယ်လို့မြို့တော်ဝင် Claudia Scheinbein ကပြောသွားခဲ့ပါတယ်ဒီတစ်ခေါက်ကတော့ငရေမလုတ်ခင်2မိနစ်မှအချက်ပေးတယ်မြည်ပြီးလူတွေအိမ်ထဲကမြင်မြန်ပြေးထွက်ဖို့အချိန်ရပါတယ်မက္ကဆီကိုနိုင်ငံက Ring of Fire လို့ခေါ်တဲ့အပြင်းထန်ဆုံးငရင်တွေလှုပ်တဲ့မိတောင်ရဲဝင်းထဲမှာတည်ရှိရမလို့အခုလိုမျိုးငရင်ကြီးတွေမကြာခဏကြုံရတတ်ပါတယ်ထိုင်ဝမ်ကျွန်းအရှေ့တောင်ပိုင်းမှာလှုပ်သွားတဲ့ငရင်ကြောင်းတော့တရားဒဇင်ကျိုးပြက်နေတာစက်တင်ဘာလ18ရက်နေ့ကတွေ့ရတာပါငရင်တန်ကြောင့်ဟွာလင်စီရင်စုတွေကခေါင်းဆောင်တရားအပိုင်းပိုင်းပြက်ခဲ့ပြီးတော့နောက်တနေရာမှာတော့ယထာဒဇင်လမ်းချော်တိမ်မောက်ခဲ့ပါတယ်။ထိုင်ဝမ်ကျွန်းကိုစနေနေ့စက်တင်ဘာ18ရက်နေ့ကလှုပ်သွားတဲ့ငရင်ကပြင်းအား 6.8 ရှိတယ်လို့ထိုင်ဝမ်မိုးလေဝသဌာနကပြောပြီးတော့အမေရိကန်ဘူမိတိုင်းတားရေးဌာနကတော့ပြင်းအား 9.2 ရှိတယ်လို့အစပိုင်းမှာထုတ်ပြန်ပါတယ်။စက်တင်ဘာ18ရက်နေ့မှာကျွန်းအရှိတောင်ပိုင်းထိုင်တိုင်းစီရင်စုကိုဗဟိုပြုပြီးတော့ပြင်းအား 6.8 နဲ့ငရင်လှုပ်သွားပြီးတဲ့နောက်အဲ့တညနေတယ်မှာပဲပြင်းအား 6.4 နဲ့နောက်ဆက်တွဲငရင်ထက်လှုပ်သွားတာပါဒီငရင်ကြောင့်တောင်တွေပြိုလန်တရာတွေပြင်းဖြစ်ခဲ့ရပါတယ်အဆောက်အအုံအများပြားလဲထိခိုက်ပျို့ကျခဲ့ပြီးတော့ကယ်ဆယ်ရေးအဖွဲ့တွေကုညီကယ်ဆယ်မှုတွေအရေးပေါ်လှုပ်ဆောင်ခဲ့ရပါတယ်ကနအူးသတင်းတွေရလူတအူးသေဆုံးပြီးတော့လူ150လောက်ဒဏ်ရာရသွားပါတယ်အမေရိကန်ပြည်အောင်စုကဒီထရိုက်ကားပြပွဲကိုလာရောက်ခဲ့တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဖြစ်ပါတယ်။ကားကြိုက်သူပါလို့သူကိုယ်သူရည်ညွှန်းတဲ့သမ္မတဘိုင်ဒန်က2020စက်တင်ဘာ14ရက်နေ့ဗုဒ္ဓနေ့လည်တုန်းကအမေရိကန်ကားဆက်ရုံနဲ့ရှိတဲ့ဒီထရိုက်မြို့ကကားပြပွဲကိုတွားရောက်ခဲ့တာပါ။သတင်းမီဒီယာတွေကပဲဖိတ်ကြားထားတဲ့ပြပွဲအကြုံနေမှာ General Motors ကုမ္ပဏီအမှုဆောင်ရရှိချုပ်ကသမ္မတကိုကားပြပွဲခမ်းမအနှံ့အပြားခဲ့ပါတယ်။သူတို့ပြထားတဲ့ကားတွေရဲ့မှာသမရအကြိုက်တွေ့တဲ့ကားတွေရဲ့လိမ္မော်ရ V8 ပြိုင်ကားလေးလည်းပါပါတယ်။ Cobalt C06 အမျိုးအစားကားပေါ်တက်ပြီးတော့သမရစနိုးကြီး Liver Nin ကြီးပဲ
။
ကျွန်တော်ဘာပြောထားလဲဒီလားကျွန်တော်ဒီကားကိုမောင်းပြီးတော့ပြန်မယ်လို့ကျွန်တော်ကိုရန်တော်တွေကိုပြောထားရဲဆိုပြီးတော့သမရဘိုင်တန်ခဏနောက်ပြောသွားခဲ့ပါတယ်။1968ခုနှစ်တုန်းCovert Stingray ပြိုင်ကားတစ်စီးပိုင်ဆိုင်ထားတဲ့သမရဘိုင်ဒန်ကအခုနောက်ဆုံးပေါ် Covert ကားကိုလည်းသဘောကျသွားတာဖြစ်ပါတယ်။ဒီကားကို Kentucky ပြည်နယ် Bowling Green မြို့ဆက်ရုံမှာဒီလအတွင်းစတင်ထုတ်လုပ်မှာဖြစ်တယ်လို့အင်ဂျီတော်ကပြောပါတယ်။ယူကရိန်းနိုင်ငံအလဲပိုင်းကအကြီးဆုံးမြို့လည်းဖြစ်ယူကရိန်းသမ္မတ Volodymyr Zelensky ရဲ့မွေးရည်မြေလည်းဖြစ်တဲ့ခ Kryvyi Rih မြို့ကိုရုရှားတို့စက်တင်ဘာ14ရက်နေ့ကဒုံးကျည်ရှစ်စင်းနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာပါ။မြို့သားကရေလောင်ကန်ကိုလည်းဒုံးကျည်နဲ့ပြစ်ခတ်လို့အနီးပတ်ဝန်းကျင်ဒေသရေးပေးတင်ခဲ့ရပါတယ်။ရုရှားဒုံးကျည်ကယူကရိန်းရေလောင်တမန်ကိုထိမှန်တော့အိမ်ပေါင်း100ကျော်ရေးပေးတင်သွားခဲ့တာပါ။ယူကရိန်းတာဝန်ရှိသူတွေကရေလောင်ကန်ကနေပြီးတော့ရေတွေဆက်ရှံမကြအောင်လို့ပိတ်ဆို့ဖို့ကြိုးစားခဲ့ကြပါတယ်။နောက်ဆက်တိုက်လဲဒုံးကျည်တွေကိုဆက်ပြီးတော့တိုက်ခိုက်ပစ်ခတ်နေတာကြောင့်ဒေသခံတွေဘေးလွတ်ရာရွှေ့ပြောင်းမှုသတိပေးခဲ့ရပါတယ်။ဒီဆဲပေါက်ပြီးတော့မြေကြီးကြီးမရှင်းအောင်လို့လဲယူကရိန်းတာဝန်ခံတွေတခြား10 20ကိုဖောက်ချပစ်ခတ်ရတာပါ။သမ္မတဇလန်စကီကဒီတိုက်ခိုက်မှုကိုအထူးဒေါသထွက်နေပြီးတော့စစ်ရေးအရေးမကြီးတဲ့နေရာကိုတက်တက်တိုက်ခိုက်မှုလုပ်တာလို့ပြောပါတယ်။လဗနနိုင်ငံမှာတော့စက်တင်ဘာလ14ရက်နေ့ကဘဏ်ကနေပြီးတော့ကိုပိုင်ငွေထုတ်ဖို့အတွက်အမျိုးသမီးတူတနက်နေ့လာပြီးတော့ဓညတိုက်သွားခဲ့ပါတယ်။ဘဏ်မှာအပ်ထားတဲ့စွန့်ငွေအရေးကြီးကြီးပြန်လိုအပ်တဲ့အမျိုးသမီးဘဏ်ကငွေပြန်ထုတ်မပေးလို့တနက်နေ့ဘဏ်ကိုအမှုကျန်းစီငွေထုတ်သွားခဲ့ရတယ်လို့ဆိုပါတယ်။ဒီအမျိုးသမီးကသူ့ရဲ့အမကင်ဆာရောဂါဆေးကူဖို့သူ့ငွေထုတ်ဖို့အရန်လိုအပ်နေလို့လို့ရတာပါလို့ရုပ်တံသတင်းဌာနကပြောသွားပါတယ်။ဒီလောက်ကိုဒေါ်လာ200ပဲထုတ်ခွင့်ပေးတာကဝိနာတဲ့အမအတွက်တရက်စာဆေးထိုးကတော့မလောက်ပါဘူးလို့သူကဆိုပါတယ်။သူ့ဘန်းကိုအမှုကျန်းစီးတဲ့တနက်ကတကယ်တော့အယုတ်တနက်ဖြစ်ပြီးတော့နောက်တော့အဲ့ဒီအမျိုးသမီးပုံအောင်နေလိုက်ရပါတယ်။လက်ဗနိုနိုင်ငံမှာဘန်တွေကသူတို့စီမံငွေစုထားတဲ့သူတွေရဲ့ပတ်စံတွေကိုထုတ်မပေးတာဖြစ်ပါတယ်။ဒီနိုင်ငံမှာဘန်နာရေးအကြက်တဲပေါ်ပေါက်နေတာလည်း၃နှစ်ရှိပါပြီ။ဒါကြောင့်မလို့ဘန်ကနေပတ်စံပြန်ထုတ်လို့မရပဲနဲ့အရေးပေါ်လိုအပ်ချိန်တွေမှာအခုလိုမျိုးကိုပတ်ဆံကိုထုတ်ဖို့အတွက်အကြမ်းဖက်တောင်းယူတာမျိုးတွေလည်းမကြခဏပေါ်ပေါက်နေပါလေ။နေရာကတော့ဥရောပတိုက်ဂျော်ဂျီယာနိုင်ငံအိုရစ်ပါနီရွာဖြစ်ပါတယ်။တီပလီစီမြို့အနောက်တောင်ပိုင်းမိုင်60ကျော်အကွာဝေးလောက်မှာအိုရစ်ပါနီရွာလေးရှိပါတယ်။အိမ်မှာတက်တန်း 1.8 တန်းရှိပြီဖြစ်တဲ့ရှေးဦးလူသားတဦးရဲ့သွားကိုမနှုတ်သဗေဒပညာရှင်တွေရှောက်ဖွေတွေ့ရှိခဲ့တာပါ။ဒါကသမိုင်းမတင်မီကာလဥရောပဒေသမှာလူတွေအခြေချနေထိုင်တဲ့နေရာဖြစ်သိလိုက်ရတာဖြစ်ပါတယ်။မနုဿဗေဒပညာရှင်တွေကတော့ဒီလိုမျိုးဂျော်ဂျီယာနိုင်ငံမှာလွန်ခဲ့တဲ့နှစ်သန်းပေါင်းများစွာကလူသွားတစ်ချောင်းရှာဖွေတွေ့ရှိမှုကအာဖရိကဒေသပြင်ပတနေရာမှာရှေးချဆုံးလူသားတွေနေထိုင်ခဲ့ကြတဲ့သမိုင်းရဲ့အသက်တွေဖြစ်တယ်လို့ပြောပါတယ်။ဒီတော့ကမနီစီမြို့နီးမှာ1990ပြည့်လွန်2000ပြည့်လွန်အစောပိုင်းတွေကဒုဖို့တွေ့ရှိခဲ့တဲ့တက်တန်းနှစ်ပေါင်း 1.8 တန်းရှိတဲ့လူဦးကောင်းကိုနှစ်ခုနာမှာတွေ့တာပါ။ကမ္ဘာမှာဒုဖို့တွေ့ရှိသမျှရုပ်ကျွင်းတွေမှာတက်တန်းအရင်ဆုံးလူသားရုပ်ကျွင်းကတော့နှစ်ပေါင်း 2.8 တန်းကဖြစ်ပါလေ။အဲ့ဒီလူမေးရိုးတစ်စိတ်တစ်ပိုင်းရုပ်ကျွင်းကိုတော့အခုခေတ်အီသီယိုးပီးယားနိုင်ငံမှာတွေ့ရှိခဲ့တာပါ။သိပ္ပံပညာရှင်တွေကတော့လူကိုယ်ခန္ဓာဖွဲ့စည်းတည်ဆောက်မှုရှိပြီးတော့အမဲလိုက်ပစ္စည်းစုဆောင်ပြီးတော့အသက်ရှင်နေထိုင်တဲ့ရှိကြဆုံးဟိုမိုအီရက်တက်စ်လူသားတွေကနှစ်ပေါင်းနှစ်တန်းလောက်မှာအာဖရိကတိုက်ကနေတခြားဒေသတွေကိုပြောင်းရွှေ့ခဲ့တဲ့အထောက်အထားတွေတွေ့ရတယ်လို့ပြောပါတယ်။တရုတ်နိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်းနှစ်သက်သမတန်းကလူတွေအုံပြုခဲ့တဲ့ကိရိယာတွေတွေ့ရှိရပြီးတော့အခုဂျော်ဂျီယာနိုင်ငံကလူရုပ်ကျင်းကတော့အာဖရိကတိုက်ပြင်ပမှာတွေ့ရှိရတဲ့အထက်တန်းအရင်ဆုံးလူရုပ်ကျင်းဖြစ်ပါတယ်။
ခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုတင်ပြပေးပါမယ်။ရုရှားတွေဟာဆေးရဆိုးမှုကြီးတွေကျူးလွန်ခဲ့တယ်လို့အမေရိကန်ဆိုင်ရာယူကရိန်းသံအမတ်ကတင်းငွေတွေနေမှာဆွဆွဲပြောဆိုလိုက်ပါတယ်။လူသေအလောက်အများပြားမြုံနှံထားတဲ့အထောက်အထားတွေကိုအခြေခံပြီးတော့အိုဆန်နာမာကာရိုဗာကအခုလိုပြောလိုက်တာပါ။ရုရှားတွေလက်ပေါင်းများစွာထိန်းချုပ်ပြီးတဲ့နောက်ယူကရိန်းဘက်ကပြန်လည်သိမ်းယူခဲ့တဲ့အီဇီယာမြို့မှာလည်းအခုလိုလူအစုလိုက်ပြုံးလိုက်မြုံနှံထားတာကိုတွေ့ရတာပါ။ VOA တင်းထောက်မာကတ်ဟာတန်တဲ့ပြဖို့ထားတဲ့တင်းကိုတော့ကောင်းအောင်ကတင်ပြထားပါတယ်။
ခါကီဒေတာရဲကအီဇီယံမြို့အနီးမှာလူသေးအလောင်းများပြားမြုံနှံထားတာကိုယူကရိန်းတာဝန်ရှိသူတွေကရှာဖွေတွေ့ရှိခဲ့တာပါရုရှားတွေထိန်းချုပ်ထားခဲ့တဲ့ဒေတာမှာနှိမ့်ဆက်ညှိမ့်တဲ့နေရာ10ခုကျော်ရှာတွေ့ခဲ့ကြောင်းလဲယူကရိန်းသမ္မတကပြောပါတယ်
ထိပိုက်ထားခဲ့တဲ့နယ်မြေမှာနှိမ့်ဆက်ညှဉ်းပန်းမှုတွေအကြီးအကျယ်လှုပ်ခဲ့ပါတယ်။နာဇီတွေသာဒီလိုလှုပ်ခဲ့တာဖြစ်ပြီးရုရှားဖက်စစ်တွေလည်းဒီအတိုင်းလှုပ်တာပါ။ဒီကြိုးစက်ကိုစစ်မြေပြင်မှာရောတရားရုံးမှာရောနှစ်နေရာလုံးမှာရင်ဆိုင်ရမှာပါ။
ရုရှားဘက်ကတော့ယူကရိန်းရဲ့သားတွေပေါ်ပြစ်မှတ်ထားတိုက်ခိုက်တာမရှိဘူးလို့ညင်ပါတယ်။ဒါပေမဲ့လည်းခုအခါအဲ့ဒီမြုပ်နှံထားရနေရာတွေကိုနိုင်ငံတကာစုံစမ်းစစ်ဆေးသူတွေရောက်ရှိစစ်ဆေးနေကြပြီးစစ်အရာဇွေးမှုအထောက်အထားတွေကိုရှာဖွေနေတယ်လို့ယူကရိန်းတန်မတ်ကပြောရတယ
်။
ရုရှားရဲ့ကျူးလွန်ခဲ့တဲ့ယာဇဝတ်ပြစ်မှုတွေကိုဖော်ထုတ်မှတ်တမ်းတင်ထားရုံနဲ့မဟုတ်ပဲအခုကျမတို့စကားပြောနေတဲ့အချိန်မှာပဲနိုင်ငံတကာတရားရုံးအပြင်တခြားနိုင်ငံတွေနဲ့အတူစုံစမ်းစစ်ဆေးဖို့တွေလုပ်ပေးပါပြီ
။ရုရှားတွေသိမ်းပိုက်ထားတဲ့နေရာမှာကုလမြုပ်နှံထားတာတွေကိုတွေ့ရတာကြောင့်ရုရှားတွေထိန်းချုပ်ထားတဲ့ဒေသတွေကိုပြန်ပြီးတော့ရယူဖို့ဟာအလွန်အရေးကြီးကြောင်းလဲမက်ခရိုဗာကပြောပါတယ်ပြန်လည်သိမ်းယူခဲ့တဲ့ခိုဇာချာလိုပန်မြို့မှာဆိုရင်လဲဖမ်းဆီးထားသူတွေထားဖို့ဖြစ်တယ်လို့ဆောက်ထားတဲ့အချုပ်ခန်းနဲ့နှိမ့်ဆက်ညှဉ်းပန်းမှုနေရာကိုလဲတွေ့ရတယ်လို့ဆိုပါတယ်
တနင်္ဂနွေကိုဂဟေဆော်ထားတဲ့နေရာကတိတ်မကြသေးဘူးဆိုတာကိုပြနေပါတယ်တန်ကြီးတော်မှမရှိပါဘူးအစားအစာထားတဲ့နေရာကိုရှာမတွေ့ဘူးဆိုတော့ဒီခန်းကိုပဲအရက်သားတွေကိုအချင်းချဖို့လှူထားဖို့ရပါတယ
်မကြသေးခင်ကထိုးစစ်အတွင်းယူကရိန်းတပ်တွေကခါကီဖ်ဒေသတစ်စိတ်ဒီပိုင်းကိုပြန်လည်သိမ်းပိုက်နှံခဲ့တာဟာ AGM ကနေပြန်ဆုတ်သွားတဲ့ရုရှားတပ်တွေဟာစစ်လက်နက်အများအများကိုခြံရစ်ခဲ့ပါတယ်ခင်ဗျာ
ကောင်းအောင်တင်ပြသွားတာပါရှင်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုကိုတင်ဆက်ပေးချင်ပါတယ်မြန်မာနိုင်ငံမှာမနစ်စစ်တပ်ကအာဏာသိမ်းချိန်ကစပြီးတော့ဖြစ်ပွားခဲ့တဲ့လက်နက်ကန်ပဋိပက္ခတွေအတွင်းမိရှို့ဖျက်ဆီးခံရတဲ့နေရင်အဆောက်အုံပေါင်း 3,000 ခွဲကျော်ထိရှိလာပါပြီအသေးစိတ်ကိုတော့အချက်လက်တွေကိုစုစည်းပြီးတော့မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းကျယ်မတ်စုများအဖြစ်တင်ဆက်ထားပါတယ်
အာဏာသိမ်းမှုအလွန်အခုနှစ်စက်တင်ဘာ15ရက်ထိလက်နက်ကင်ပဋိပက္ခတွေအတွင်းမိရှုဖြက်စီးခံခဲ့ရတဲ့နေအိမ်အဆောက်အုံ 36,000 ကျော်ရှိခဲ့ပါတယ်။နေအိမ်နဲ့အဆောက်အုံမိရှုဖြက်စီးခံရတာတွေကအခုနှစ်မေလမှာအများဆုံးဖြစ်ခဲ့ပါတယ်။အရေးတွအားဖြင့် 8,300 ထက်မနည်းမိရှုဖြက်စီးခံခဲ့ရတာပါ။ဒီပမာဏဟာနိုင်ငံအနှံ့မိရှုဖြက်စီးခံရမှုအားလုံးရဲ့23%လောက်နီးပါးရှိပါတယ်။နိုင်ငံအနှံ့နေအိမ်နဲ့အဆောက်အုံမိရှုဖြက်စီးခံခဲ့ရတာတွေထဲမှာစကိုင်းတိုင်းကအများဆုံးဖြစ်ပါတယ်။စကိုင်းတိုင်းအတွင်းနေအိမ်အဆောက်အုံပေါင်း 25,300 ထက်မနည်းမိရှုဖြက်စီးခံခဲ့ရပါတယ်။ဒါဟာစုစုပေါင်းပမာဏရဲ့80%ခန့်နှုန်းအထိရှိပြီးအများဆုံးဖြစ်ပါတယ်။ဒုတိယအများဆုံးကမကွေးတိုင်းမှာဖြစ်ပြီးနေအိမ်အဆောက်အုံ 8,100 ထက်မနည်းဆုံးရှုံးခဲ့ပါတယ်။မီးရှို့ဖျက်ဆီးခံရတဲ့မြို့နယ်အလိုက်ကြီးရင်ရွှေဘုံနဲ့မြိုင်မြို့နယ်တွေမှာအများဆုံးဖြစ်ခဲ့ပါတယ်။ရွှေဘုံမြို့နယ်တစ်ခုထဲမှာတည်းနေအိမ်အဆောက်အုံ 3,400 ထက်မနည်းမီးရှို့ဖျက်ဆီးခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ်။ဒုတိယအများဆုံးကမြိုင်မြို့နယ်ဖြစ်ပြီးနေအိမ်အဆောက်အုံ 2,800 ထက်မနည်းမီးရှို့ဖျက်ဆီးခံခဲ့ရပါတယ်။မီးရှို့ဖျက်ဆီးခံရတာတွေကအခုချိန်ထိရော့ကျမသွားပဲဆက်လက်မြင့်တက်နေပါတယ်။အခုနှစ်အောက်ဂုတ်လအတွင်းနေအိမ်နဲ့အဆောက်အုံ 6,200 ထက်မနည်းမီးရှို့ဖျက်ဆီးခံခဲ့ရပါတယ်။စကိုင်းတိုင်းမကွေးတိုင်းနဲ့ကချင်ပြည်နယ်တွေကကြေးရွာ10ရွာထက်မနည်းဟာနေရာတစ်ခုချင်းစီမှာနေအိမ်အဆောက်အုံ100နဲ့အထက်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။စကိုင်းတိုင်းရဲမှပင်မြို့နယ်တွေကကပိုင်တီကုန်းကြေးရွာမှာတော့နေအိမ်အဆောက်အုံ 1,400 ထက်မနည်းမီးရှို့ဖျက်ဆီးခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ
်အခုကြည့်ရှုနားဆင်ခဲ့ရတာကတော့မြင်ကွင်းကျဲမတ်စုစီစဉ်မှာ VOA မြန်မာပိုင်းရဲ့ပုံထုံးနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ကမ္ဘာတစ်လောက်ခီးသွားအစီအစဉ်မှာဩစတြေးလျနိုင်ငံဗီယက်နာမြို့တော်မှာတော်ဝင်ပြည်သူကားလက်ရာတွေခေရှိပြေးမြို့ပြအပြင်ဆင်တွေကိုတစ်မြို့လုံးမှာမြင်တွေ့ရနိုင်ပါတယ်။နှစ် 2022ခုနှစ်အတွက်ကမ္ဘာမှာနေကျင်စရာအကောင်းဆုံးမြို့အဖြစ် The Economist Magazine ကရွေးချယ်သတ်မှတ်ထားတဲ့ Vienna မြို့ကိုမဆုမျက်မှုကကမ္ဘာတစ်လွှာခီးသွွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်
Holy Roman Empire နဲ့ Austro-Hungarian Empire တို့ရဲ့မြို့တော်ဖြစ်ခဲ့တဲ့ Austrian နိုင်ငံ Vienna မြို့တော်မှာ Herzberg နန်းဆက်လက်ထက်ကတော်ဝင်ပြီးသူကလက်ရနဲ့အဆောက်အဦတွေကိုနေရာအနှံ့မှာမြင်တွေ့ရနိုင်ပါတယ်။ဂီတပြဆက်အပါအဝင်ယဉ်ကျေးမှုအမှုပညာအမွေအနှစ်တွေလွှမ်းမိုးနေတဲ့မြို့မှာနိုင်ငံတကာကလာလေသူတွေအတွက်သွားစရာလေ့လာစရာတွေမကုန်နိုင်အောင်များလာပါတယ်။ရှင်းအောင်အဆောက်အဦတွေကိုတန်ဖိုးထားထိမ့်သိမ်းထားတဲ့တစ်ချိန်ထဲမှာခေတ်ရှိပြည်ဉာဏ်ပညာတွေနဲ့မြို့ကိုခေတ်မီအောင်လုပ်ထားသလိုတဘာဝပတ်ဝန်းကျင်ကိုမထိခိုက်အောင်တန်ရှင်းတဲ့မြို့ပြတစ်ခုအဖြစ်လဲအစီအစဉ်ချဆောင်ရွက်နေပါတယ်။ဒါကြောင့် Britain အခြေစိုက် The Economist Magazine ရဲ့ Economist Intelligence Unit က2022ခုနှစ်အတွက်ကမ္ဘာမှာနေကျင်စရာအကောင်းဆုံးမြို့အဖြစ်နဲ့ရွေးချယ်ခဲ့ပါတယ်။2019ခုနှစ်တုန်းကလည်းတစ်ချိန်နေကျင်စရာအကောင်းဆုံးမြို့အဖြစ်နဲ့သတ်မှတ်ခံခဲ့ရပူတာပါ။တည်ငြိမ်မှု၊ကျန်းမာရေးဆောင်ရှားမှု၊ပတ်ဝန်းကျင်ထိန်းသိမ်းမှု၊ပညာရေးယဉ်ကျေးမှုနဲ့အခြေခံအဆောက်အအုံစတာတွေကိုကြည့်ပြီးတော့နေကျင်စရာအကောင်းဆုံးမြို့အဖြစ်နဲ့သတ်မှတ်တာမှာနံပါတ်1ရတာဖြစ်ပါတယ်။မြို့တော်အင်္ဂါရက်နဲ့ညီတဲ့မြို့ပြတိဆောက်ပုံတွေအပြင်စိမ့်လန်းတာယာတဲ့နေရာတွေအများကြီးရှိတဲ့ Vienna မြို့တော်ဟာ Economist Intelligence Unit ရဲ့စီးရဲမှာတွေမဟုတ်ဘဲအလားတူရွေးချယ်သတ်မှတ်တဲ့စီးရဲတွေမှာလည်းထိပ်တန်းနေရာတွေမှာရထားပါတယ်
။ Es gibt hier auch die Mörser Studie, da ist Wien zum 10. Mal in Folge an erster Stelle wurde jetzt
Die Economy ရဲ့နေကျင်စရာအကောင်းဆုံးမြို့ဆင်းမှာ Vienna ကပထမနေရာမှာပြန်ရောက်တာတည်းမဟုတ်ပါဘူး။ Green City ဆင်း Smart City ဆင်းမှာလည်း Vienna ကထိပ်ဆုံးမှာရှိပါတယ်။
Kriterien, die herangezogen werden für die internationalen Rankings.
နိုင်ငံတကာဆင်အမှတ်ပေးရွေးချယ်တဲ့အခါအခြေခံအဆောက်အုံတွေဘယ်လောက်ကောင်းတယ်လဲ၊အများပြည်သူသိပို့ဆောင်ရေးစနစ်၊ပညာရေးစနစ်၊ကျန်းမာရေးစနစ်တွေဘယ်လောက်ကောင်းတယ်ဆိုတာအပေါ်မှာကြည့်ပြီးတော့ရွေးချယ်တာဖြစ်ပါတယ်။အဲ့ဒါတွေအားလုံးမှာကျွန်တော်တို့မြို့ကအထိတ်တန်းမှာရှိနေပါတယ်။
am Tag können die Bewohnerinnen und Bewohner das gesamte öffnen.
တနေ့ကိုတစ်ယူလို့ ਨੇ တမျိုးလုံးမှာဘတ်စကား၊မြေထားနဲ့တက်ရထားကြိုက်တဲ့လောက်စီးနိုင်ပါတယ်။တနေ့စာလုံးလက်မှတ်ဆိုရင်365ယူရိုပဲဖြစ်ပါတယ
်။တမျိုးလုံးအနှံ့ပြေးဆွဲနေတဲ့တည်ယူပို့ဆောင်ရေးစနစ်ကိုအားထားသွားလာနေကြတဲ့ Viennese မြို့သူမြို့သားထပ်ဝက်ကျော်ရှိပါတယ်။သွားရေးလာရေးလွဲကူအဆင်ပြေသလိုမြို့အနှံ့မှာအပန်းဖြေနားနေနိုင်တဲ့အုတ်ဆိုင်နဲ့တက်ပင်တွေနဲ့နေရာတွေပန်းချံတွေကိုလည်း Vienna မြို့တော်မှာစနစ်တကျဖန်တီးထားပါတယ်။မြို့ကိုဖျက်ပြီးစီးဆင်းနေတဲ့ဒညုပ်မြစ်ထဲကဒညုပ်ကျွန်းဆိုရင်လေရေကူးကျင်သူတွေပျော်ပွဲစားထွက်ပြီးတဘာဝကိုခံစားကျင်သူတွေအနားယူစရာနေရာတွေအများကြီးရှိပါတယ
်။ Wichtig für eine Lebensqualität ist natürlich auch die Verfügbarkeit von Grünraum.
ကောင်းမွန်တဲ့ဘဝနေထိုင်မှုအတွက်စိမ့်လန်းဆိုပြတဲ့နေရာတွေရှိဖို့ကလည်းအရေးကြီးပါတယ်။ဗီယက်နမ်မြို့ထဲမှာတစ်ပင်တွေနဲ့စိမ့်ဆိုတဲ့နေရာတွေက50ရာခိုင်နှုန်းလောက်ရှိပါတယ်။ဒီကနေလမ်းကြည့်ရင်တော့မှ21ကီလိုမီတာရှည်တဲ့ဒန်ညူကျွန်းကိုရောမြို့လယ်ကအပန်းဖြေကစားကွင်းကြီးကိုပါလှမ်းမြင်နေရပါတယ်။
ဗီယက်နမ်မြို့ကိုဝန်းရံထားတဲ့တောင်ကုန်းတွေပေါ်ကိုလည်းခြေချင်းတောင်တက်ခီးသွားလို့ရပါသေးတယ်။အဲ့ဒီတောင်ကုန်းတွေပေါ်မှာဝိုင်းရက်ချက်တဲ့စပစ်ချံတွေကလည်းသွားလည်စရာနေရာတွေဖြစ်ပါတယ်
။ Wir haben innerhalb der Stadtgrenzen 700 Hektar Weinanbaufläche. Das ist Welt.
မြို့တော်နယ်နိမိတ်ထဲမှာအေက1900ကျော်တဲ့စပစ်ချံတွေရှိပါတယ်။ကမ္ဘာမြို့တွေထဲမှာအခုလိုမြို့တော်နယ်နိမိတ်ထဲရှိနေတာမျိုးကစံချိန်တင်တယ်လို့ပြောလို့ရပါတယ်။ကမ္ဘာမှာနေကျင်စရာအကောင်းဆုံးမြို့တစ်မြို့ဖြစ်ဗီယက်နမ်မြို့တော်ရွေးချယ်ခံရတဲ့အကြောင်းတွေထဲမှာဒါကလည်းတစ်ချက်ပါပါတယ်။ဝိုင်းတွေတွေမကပါဘူးကျွန်တော်တို့စီမှာအတန့်ရှင်းဆုံးတွင်းထွက်ရေကိုလည်းဘုံပိုင်ဖွင့်လိုက်တာနဲ့ရနိုင်ပါတယ်။တောင်ပေါ်ကစီးကျလာတဲ့ရေကိုဗီယက်နမ်မြို့မှာတောက်သုံးနိုင်ဖို့ Agric from Rosette လက်ထက်လွန်ခဲ့တဲ့125နှစ်ကျော်ကတည်းကရေပိုက်လိုင်းသွတ်တန်းခဲ့တာဒီနေ့အထိအဲ့ဒီအကျိုးကိုခံစားနေရပါတယ်
။ Gothic, Baroque, Rococo အနုပညာလက်ရာအဆောက်အဦတွေကနေဒီနေ့ခေတ်ဘိသုကဒီဇိုင်းလက်ရာအဆောက်အဦတွေရှိတဲ့ဗီယက်နမ်မြို့တော်မှာလာလေသမျှခီးသွွားဧည့်သည်တွေအတွက်စူဇန်လေးလာစရာသွားလေခန်းစားစရာနေရာတွေအမျိုးစုံရှိတယ်လို့မြို့တော်ခီးသွွားဘုတ်အဖွဲ့ပြောခွင့်ရသူကပြောပါတယ်
။ Wien ist eine Metropole, in der ich am Nachmittag meine Runden mit dem Rheinrad hier
in der Region ဖြစ်တဲ့ဗီယက်နမ်မှာနေ့လယ်နေ့ခင်းစပစ်ချံတွေနားမှာစပိန်ပတ်စီမလားစိမ့်လန့်တဲ့ဗီယက်နမ်ရူတ်တောင်ကုန်းတွေပေါ်မှာအနားယူမလား State Opera ကဇယုံကြီးမှာ Opera တော့ကြည့်ပြီးကမ္ဘာအဆင့်မီယဉ်ကျေးမှုအတွေ့အကြုံခံစားမလားဒီမျိုးမှာအားလုံးလို့လို့ရပါတယ
် Viennese မြို့သူမြို့သားတွေကိုယ်တိုင်ကသူတို့မြို့ဟာနေကျင်စရာအကောင်းဆုံးမြို့ဖြစ်တယ်လို့လက်ခံထားကြတာပ
ါ Ich besuche auch recht oft irgendwelche anderen Städte einfach halt auch als Urlaub und Ich merke schon noch, dass
ich Da haben wir richtig ein Bandpie ki ma ja kana thop phit par. Yaut twar mye rei ne Vienna myo ko nai shin ji lai dai. Vienna myo ma jma tobo ja de a chat twi a mya ji shi de so ra tadi tha mi par. တကယ်ကိုနေကျင်စရာအကောင်းဆုံးမျိုးလို့လည်းကျွန်မထင်ပါတယ်။ရာဟုသမ ्या ရဲ့မှာတော့ဒီမျိုးမှာအခွင့်အလမ်းတွေအများကြီးရှိတာတွေ့ရပါတယ်
။27ရာစုမှာကြုံတွေ့ရတဲ့စိန်ခေါ်မှုတွေရင်ဆိုင်နိုင်အောင်ဗီယက်နာမျိုးတော်ကိုပြင်ဆင်ထားတဲ့တစ်ချိန်တည်းမှာတမိုင်းမှာတစ်ချိန်ကရှိခဲ့တဲ့ပြဿနာကြီးတစ်ခုကိုပြန်လည်မြင်တွေ့နေရတယ်လို့မျိုးကန်တချို့ကပြောပြပါတယ်။
Na ja, also es wird schon sehr sehr heiß im Sommer. Ich meine, das
Ja, die Luft auch gerne da ja auch so Nuria die mal Jan go pu ba de.ဗီယက်နာမြို့မှာအများပြည်သူအတွက်ရေကန်တွေစိမ့်လန်းဆိုပြတဲ့နေရာတွေအများကြီးဖန်တီးပြီးဒီပြဿနာကိုဖြေရှင်းမှုစူးစမ်းနေတာတွေ့ရပါတယ်။မြို့နယ်ပတ်သက်လို့ကျွန်တော်တတိထားမိတာနောက်တစ်ခုကတော့ဗီယက်နာမြို့သူမြို့သားတွေဆိုပြီးစီလုံးနဲ့စိတ်ရှိကြပေမဲ့ဒီနှစ်ပိုင်းနေအတွင်းမှာနိုင်ငံခြားသားကိုမလိုလားစိတ်တွေခွဲခြားဆက်ဆံမှုတွေရှိလာတာကိုလည်းတွေ့လာရပါတယ်။အဲ့ဒါတွေကိုကျွန်တော်လုံးဝမကြိုက်ပါဘူး
။ဥရောပတိုက်အလဲပိုင်းမှာရှိတဲ့ဩစတြီးယားနိုင်ငံရဲ့ဗီယက်နာမြို့တော်ဟာခေဟောင်းခေတ္တဘိသူကလက်ရာတွေနဲ့လှပတဲ့မြို့တစ်မြို့ဖြစ်ပါတယ်။ဒန်နဝင်ဂီတအကျော်မော်ကြီးမိုဆက်ရဲ့ဂီတအငွေ့အသက်တွေကြားမှအနုပညာ၊သမိုင်း၊ယဉ်ကျေးမှုလေ့လာစရာတွေများလာတဲ့မြို့လည်းဖြစ်တာမို့နိုင်ငံတကာကမ္ဘာလှည့်ခီးတွေတွေကြားရေပန်းစားတဲ့မြို့တစ်မြို့ဖြစ်ပါတယ်။မြို့တော်ခီးသွားဖို့အဖွဲ့အစည်းအရကိုဗစ်ကရောဂါမဖြစ်ခင်2019ခုနှစ်ကဗီယက်နာမြို့တော်ကိုလာလေတဲ့ခီးသွားဧည့်သည်8000နီးပါးရှိခဲ့ပါတယ်ရှင်။ကျွန်မဆုမြတ်ပါပါ။
မဆုမြတ်မောင်တင်ဆက်နေတဲ့ကဘာတလွားခီးသွွားအစီအစဉ်ကိုကြားခဲ့တာပါရှင်။သောတာရှင်များရှင် VOA ကနေထုတ်လင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရာဖက်မှာတွေ့ရတဲ့တိုက်ရိုက်နားဆင်ရန်ဆိုတဲ့အောက်မှာနေစဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတို့တွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်။အခုတန်လွှင့်နေတဲ့အစီအစဉ်တွေကိုလည်းမနက်၈နာရီနဲ့၉နာရီအထိလိုင်းဒိုမီတာ16 19 42ကနေပြန်ပြီးတော့ထုတ်လင့်ပေးမှာပါ။ခုတော့ကြာနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမတ်သိထိုက်ပြောပြပေးပါရှင
်မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းကဆွေးနွေးစရာအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအကြီးအကဲကထူထူးညီလာခံအဖွဲ့မိန့်ခွန်းမှာတတိပေးပါတယ်မြန်မာနိုင်ငံမှာစိတ်ပျက်စရာလူသားချင်းစာနာမှုလူခွင့်ရေးနဲ့လုံခြုံရေးအခြေအနေတွေဟာတနည်းတခြားပိုဆိုးလာနေတယ်လို့နယူးယောက်ကုလသမဂ္ဂရုံးချုပ်မှာအင်ကာနဲ့ထူထူးညီလာခံဖွံ့ဖွဲမိန့်ခွန်းမှာအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ပြောဆိုခဲ့တာဖြစ်ပါတယ်ကလင်းငယ်17ဦးအပါအဝင်အ ਨੇ ဆုံးလူ73ဦးသေဆုံးခဲ့ရတဲ့စကိုင်းတိုင်းတပရင်းမြို့နယ်လက်ရကုံရွာကစာတင်ကျောင်းအပေါ်မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုကိုကုလသမဂ္ဂအတွင်းမှုချုပ်ကပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချပါတယ်မြန်မာနိုင်ငံတွင်းမှာနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်သူတွေအနေနဲ့တာဝန်ခံရမယ်လို့လည်းကုလသမဂ္ဂအတွင်းမှုချုပ်ကပြောဆိုထားပါတယ်မြန်မာနိုင်ငံကလူခွင့်ရချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့ကုလသမဂ္ဂရဲ့လုပ်ငန်းတွေအတွက်အမေရိကန်ကနောက်ထပ်ဒေါ်လာတသန်းပေးအပ်မယ်အကြောင်းကြေညာပါတယ်။နိုင်ငံတကာမှုရစေဝါနဲ့တရားဥပဒေစိုးမိုးရေးဘူရိုကတဆင့်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းရေးအဖွဲ့ IIMM ကိုထောက်ပံ့ကူညီသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ယူကရိန်းနိုင်ငံအရှေ့မြောက်ပိုင်းကဒေသတွေကိုရုရှားလက်ကနေယူကရိန်းကိုအ мян ပြန်လဲသိမ့်ပိုက်လာနေချိန်မှာပဲရုရှားထိန်းချုပ်ထားတဲ့လူဆန်တဲ့ဒွန်းညက်စ်ဒေသတွေကခွဲထွက်ရေးခေါင်းဆောင်တွေကသူတို့နယ်မြေတွေကိုရုရှားရဲ့တစ်စိတ်တစ်ပိုင်းဖြစ်ကြောင်းကြေညာရေးမဲခွဲမှုကိုဒီသတင်းပါနှောင်းပိုင်းမှာစတင်ကျင်းပဖို့စီစဉ်ထားကြောင်းအင်ကာနီမှာပြောပါတယ်သိမ့်ပိုက်ထားတဲ့ဒေသတွေကိုယ်တိုင်ကရုရှားရဲကိုဝင်မယ်ဆိုရင်ယူကရိန်းရုရှားနယ်စပ်ကိုပြန်ပြင်လို့မရအောင်ပြန်လဲရေးဆွဲနိုင်မှာဖြစ်ပြီးရုရှားဘက်ကလည်းအစွမ်းကုန်ကာကွယ်နိုင်တဲ့အခွင့်အာဏာရရှိမှာဖြစ်ကြောင်းရုရှားသမ္မတရဲ့အနီးကမဟာမိတ်တဦးလည်းဖြစ်ရုရှားခေါင်းဆောင်ဟောက်တဦးလည်းဖြစ်တဲ့ဒမက်ထရီမေဘီယက်ရက်ကပြောဆိုပြီးနောက်မှာလူမှုဆန္ဒခံယူပွဲသတင်းထွက်လာတာဖြစ်ပါတယ်
တဲ့တဲ့အချင်းချက်ကိုမတင်ငေးထိုက်ကြီးညာပေးခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအတမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darrell Smith တို့ဖြစ်ပါတယ်ဒီကနေ့မနေ့ဖက်6နိုင်ရနေ9နိုင်ဒီအစီအစဉ်တွေကတော့ line meter 30 40 48 50နဲ့ POA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လင်းခဲ့တာပါတော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လာပါစေရှင် POA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနင်္ဂလာပ
ါ
This program has come to you from the Voice of America, Washington.